Welcome to the Voice of America in Burmese.
Minglana neke mashin American Pidang Zoom Euro Washington DC ya ni VOA Myanmar Bai season 2019 khu ne August 23 ye Bodhu ne minute 6 nai ga ne 9 nai thi season ne go dai yai thau lwin pe ni ba bi line to meter 30 ne 40 48 ne 50 do ga ne phan yu na sin nai de lo aku thau lwin chain ne de bie nyi VOA ye internet sa myan na di Facebook sa myan na VOA Burmese news ma le win yak na sin nai ba de shin ကျမရှာဖုံပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
ကျမကတော့ဆုမြတ်မော်ပါရှင်အာဖဂန်နစ္စတန်ကိုနောက်ထပ်အမေရိကန်စစ်သားဘလောက်ဆေးလွှတ်မယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့ကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီနေ့လာနေကတိုက်မိခဲ့တဲ့အမေရိကန်ရေတပ်သင်္ဘောကြီးရဲ့ရေတွေဝင်နေတဲ့အခန်းထဲမှာအလောင်းတွေတွေ့ရှိတယ်လို့ Pacific ဒေသရေတပ်မှတာဝန်ရှိသူကပြောကြားလိုက်ပါတယ်အဲ့လိုနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့အကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်တင်းတွေပြည်နာဆင်ကြမဲ့တင်းလွားတွေထဲမှာအမေရိကန်ပြည်ထောင်စုကိုလာရောက်မဲ့ရုရှားတွေအတွက်ဗီဇာထုတ်ပေးမှုရပ်ဆိုင်ထားလိုက်တဲ့အကြောင်းနဲ့အတူ
Government of Burma has not done a lot of the things that have been recommended already they haven't
ရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီး HRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဂျွန်စစ်တန်ပြောသွားတာပါပြည်စုံကိုတင်းတွေပြည်မှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူမလေးရှားနိုင်ငံမှာကျင်းပနေတဲ့စီးကိန်းမှာရှင်ပြန်နေတဲ့အမြန်မာဘောလုံးအသင်းကိုအားပေးတဲ့ပြည်သက်တချို့တိုက်ခိုက်ခံရတဲ့အကြောင်းနဲ့ထိုင်းနိုင်ငံလက်ကျွန်းလူတက်မှုနောက်ဆုံးအခြေအနေကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်ကိုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုကျော်အောင်လွင်တို့ပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကိုနောက်ထပ်တပ်သားဘလောက်ဆေလွှတ်မယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်လုံခြုံရေးအတွက်အမေရိကန်ကဆက်ပြီးစည်ရေးထောက်ပံ့သွားမယ်လို့သမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီးတဲ့နောက်မှာဝန်ကြီး Mattis ကအင်္ဂါနေ့မှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ကြီးရည်လေပူးတွဲစေဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford နဲ့တိုင်ပင်ဆွေးနွေးနေပြီးတော့ဗိုလ်ချုပ်ကြီး Dunford ရဲ့အစီအစဉ်ပေါ်မှာအခြေခံပြီးဆုံးဖြတ်မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒီနေ့လာနေ့ညတော့ကနိုင်ငံကိုပြောကြားခဲ့တဲ့မင်ကွန်းနဲ့မှသမ္မတထရမ့်ကသူ့အနေနဲ့တပ်သားအရေးအတွက်စစ်ရေးအစီအစဉ်တွေကိုကြိုပြောမှာမဟုတ်ဘဲအာဖဂန်နစ္စတန်နိုင်ငံတွေကအကြမ်းဖက်ဝါဒတိုက်ဖျက်ရေးကိုအခြေအနေပေါ်မူတည်ချင်းကပ်ဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်။လောလောဆယ်အာဖဂန်နစ္စတန်မှာအမေရိကန်တပ်သား 8,400 လောက်ရှိနေပြီးတော့အများစုကတော့အာဖဂန်တပ်တွေကိုစစ်ရေးသင်တန်းပေးတာအကြံပေးတာတွေလုပ်နေပါတယ်။ဒါပေမဲ့တချို့ကတော့ဒီတာလီဘန်နဲ့အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့ IS သစ္စာခံအဖွဲ့တွေအပေါ်တံပြားကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးတွေမှာပါဝင်ဆင်နွှဲနေကြပါတယ
်။ဆီးရီးယားနိုင်ငံရကာမြို့မှာညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခတ်မှုကြောင့်ရက်သူရက်သားတွေသေဆုံးခဲ့တဲ့အရေးအတွက်နဲ့ပတ်သက်ပြီးဆွတ်ဆွဲပြောဆိုချက်တွေဟာမှန်ကန်မှုမရှိတဲ့ကြောင်းအမေရိကန်ကာကွယ်ရေးထိပ်တန်းအရာရှိတွေကတုံ့ပြန်နေကြပါတယ်။လွန်ခဲ့တဲ့48နာရီအတွင်းညွန်ပေါင်းတပ်ဖွဲ့တွေရဲ့တင်းလာနေ့လေကြောင်းတိုက်ခတ်မှုကြောင့်ကလေးငယ်တွေပါဝင်ရက်သား100ကျော်သေဆုံးပြီးတော့မိသားစုတွေခိုလုံနေတဲ့အဆောက်အဦတွေဖျက်ဆီးခံရတယ်လို့စီးရီးယားနိုင်ငံဆိုင်ရာလူခွင့်ဆောင်ကြည့်မှုအဖွဲ့ကပြောပါတယ်စီးရီးယားနိုင်ငံကရကာမြို့ဟာ IS စစ်သွေးကြွအဖွဲ့ကယာယီမြို့တော်အဖြစ်သတ်မှတ်ထားတဲ့မြို့ဖြစ်ပြီးတော့လွန်ခဲ့တဲ့နှစ်ရအတွင်းလူ190လောက်ထိသေဆုံးခဲ့တယ်လို့လည်း IS အဖွဲ့ကဆိုပါတယ် IS အကြမ်းဖက်အုပ်စုတွေကိုတိုက်ခိုက်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့အကြီးအကဲဒုဗိုလ်ချုပ်ကြီးစတီဖန်ထောင်ဆန်ကရကာမြို့မှာညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့တဲ့ရက်သူရက်သားတွေများလာနေတယ်ဆိုတော့တက်သေးထောက်ထားတွေခံရမှာမှရှိရင်ပြပါလို့သတင်းတောက်တွေကိုမနေ့ကဘက်တက်မြို့မှာပြောခဲ့ပါတယ်ရကာမြို့မှာ IS စစ်သွေးကြွတက်ခဲ့တဲ့တမားတွေ2000လောက်ကျန်နေသေးတယ်လို့လည်းညွန်ပေါင်းတပ်ဖွဲ့တွေကခံမှန်းပါတယ်အဲ့ဒီမြို့မှာရက်သူရက်သား2000ခွဲနီးပါးပိတ်မိနေတယ်လို့လည်းကုလသမဂ္ဂကခံမှန်းထားပါတယ်
မြောက်ကိုရီးယားအစိုးရလုပ်နေတဲ့နျူကလ িয়ার နဲ့မဆောက်တုံးလက်နက်အစီအစဉ်တွေအတွက်ဝင်ငွေရအောင်လို့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတယ်လို့ဆိုတဲ့တရုတ်နဲ့ရုရှားလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုအမေရိကန်အစိုးရကအင်္ဂါနေ့တုန်းကအရေးယူတန်းခတ်လိုက်ပါတယ်ကုမ္ပဏီ10ခုနဲ့လူပုဂ္ဂိုလ်6ယောက်တို့ဟာမြောက်ကိုရီးယားအစိုးရဝင်ငွေရအောင်လုပ်ပေးနေတယ်လို့အမေရိကန်ဘဏ္ဍာရေးဌာနကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားစွမ်းအင်ဂန္ဓာမှအတူတွဲလုပ်နေလို့အစောပိုင်းတည်းကအရေးယူတန်ခတ်ခံထားရတဲ့ကုမ္ပဏီတွေကိုအခုအရေးယူလိုက်တဲ့ကုမ္ပဏီတွေနဲ့ကုမ္ပဏီအကြီးအကဲတွေကဆက်ပြီးတော့စီးပွားရေးလုပ်နေတာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ဒီအရေးယူပိတ်ဆို့ထားမှုတွေကိုရှောင်တိမ်ပြီးတော့စီးပွားရေးလုပ်နိုင်အောင်ကူညီပေးခဲ့တဲ့ကုမ္ပဏီတွေကိုလည်းအမေရိကန်တရားရေးဌာနကဒေါ်လာ11သန်းရောချေးပေးဖို့တရားဆွဲလိုက်ပါတယ်။အဲ့ဒီကုမ္ပဏီတွေကတော့တရုတ်နဲ့စင်ကာပူနိုင်ငံတွေမှာအခြေစိုက်ပါတယ်။အမေရိကန်ကအခုလိုတန်ခတ်အရေးယူမှုတွေလုပ်လိုက်တာမှားတယ်လို့တရုတ်သံတမန်တစ်ယောက်ရဲ့အပြောကိုတော့ဘေကျင်းကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်။မကြာခင်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူတန်ခတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားဘက်ကရန်လိုတဲ့စကားတွေပြင်းပြင်းထန်ထန်ပြောခဲ့ပေမဲ့နောက်ပိုင်းရှော့လိုက်တာကိုတော့ အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကကြိုဆိုခဲ့ပါတယ်။အရင်ကလိုမဟုတ်ဘဲမြောက်ကိုရီးယားဘက်ကအခြေအနေတစ်ခုအထိထိန်းထိန်သိမ်းသိမ်းပြောဆိုခဲ့တဲ့အပေါ်ဝန်တာတယ်လို့နိုင်ငံသားရဲ့ဝန်ကြီး Tillerson ကအင်္ဂါနေ့မှာပြောခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုလက်တုံ့ပြန်မယ်လို့မြောက်ကိုရီးယားကအင်္ဂါနေ့မှာပဲသတိပေးခဲ့တာပါ။ပူးတွဲစစ်ရေးလေ့ကျင့်တဲ့အတွက်သနားငဲညာမှုကင်းတဲ့လက်တုံ့ပြန်မှုပြတ်သားတဲ့အရေးယူမှုတွေလုပ်မယ်လို့ပြောကြခဲ့ပါတယ်။ဒီနေ့လာနေ့ကစတင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကတော့10ရက်ကြာမှဖြစ်ပါတယ်
။အမေရိကန်ရေတပ်ဖြတ်သန်းမော USS John McCain တဲ့ကနေပြီးတော့တည်ဆုံးသူအလောင်းတွေကိုရင်းကုန်သမားတွေကရှာဖွေတွေ့ရှိလာတယ်လို့အမေရိကန်ရေတပ် Pacific တပ်မဟာရဲ့ရေတပ်ဗိုလ်ချုပ်ကြီး Scott Swift ကပြောပါတယ်။စင်ကာပူနိုင်ငံ Changi ရေတပ်စခန်းမှာလောဆယ်ဆက်ကတ်ထားတဲ့ USS John McCain တမောတွင်ပိတ်မိနေတဲ့နေရာတွေကနေပြီးတော့တည်ဆုံသူတချို့ကိုရင်းကုန်သမားတွေကအင်္ဂါနေ့တုန်းကရှာဖွေတွေ့ရှိခဲ့တာလို့ဗိုလ်ချုပ်ကြီးစကော့ကစင်ကာပူမှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။မလေးရှားရေတပ်ကရှာဖွေတွေ့ရှိခဲ့တဲ့တည်ဆုံသူတဦးရဲ့ရုပ်အလောင်းဟာသင်္ဘောတိုက်မှုမှာပျောက်ဆုံးခဲ့တဲ့ရေတပ်သား10ဦးတည်းကဘသူဖြစ်တယ်လဲဆိုတာကိုအတည်ပြုနိုင်မှုလုပ်နေတယ်လို့လည်းဗိုလ်ချုပ်ကြီးစကော့ကပြောပါတယ်။ပျောက်ဆုံးနေစေရေတပ်သားတွေကိုလည်းအမေရိကန်၊မလေးရှား၊စင်ကာပူ၊အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေပူးပေါင်းပြီးတော့သင်္ဘောတွေလေရင်တွေကိုတုံးပြီးတော့ရှာဖွေနေကြပါတယ်။အမေရိကန်ဖြတ်သင်းဘော USS John McCain နဲ့ United သင်္ဘောတစ်စီးတင်းလာနေတုန်းကမလေးရှားနဲ့စင်ကာပူနိုင်ငံအကြားမလက္ခဏာရေလက်ကြားနီးမှာတိုက်မိခဲ့ကြတာပါ။ဒီကိစ္စဖြစ်ပျက်ပြီးနောက်ပိုင်းစုံစမ်းစစ်ဆေးမှုတွေကိုကြည့်ပြပြဆောင်ရွက်ဖို့ကမ္ဘာတစ်လောကအမေရိကန်ရေတပ်ရဲ့လုပ်ငန်းတွေအားလုံးယာယီရဆိုင်ထားဖို့အမေရိကန်ရေတပ်ကအမိန့်ထုတ်ပြန်ထားပါတယ်။အဲ့ဒီအမိန့်ထုတ်ပြန်မှုကိုအမေရိကန်ထက်လွတ်တော်လက်နက်ကင်များဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌ Arizona ထက်လွတ်တော်မှ John McCain ကထောက်ခံတဲ့ကြောင်းကျင်ညာချက်ထုတ်ပြန်ပါတယ်ဖြစ်သင်းမော USS John McCain ဟာရေတပ်ဗိုလ်ချုပ်ကြီးတွေဖြစ်ခဲ့ကြတဲ့သူ့ရဲ့အဖိုးဖြစ်သူ John S. McCain Senior နဲ့ဖခင်ဖြစ်သူ John S. McCain Junior တို့ကိုအမှုထားပြီးတော့မဲ့ခေါ်ထားတာဖြစ်ပါတယ
် VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5ဆိုင်ဒိုမီတာ40 kHz 9433ညဆိုင်ဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာဆိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပို့ထုံးနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်နေပြည်တော်မှာရောက်နေတဲ့ဒီတခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်ဟာအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်အမတ်တွေနဲ့ဒီကနေ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်တဲကလူမှုအသိုင်းအဝိုင်းတွေကြားမှာငြင်းငြင်းစွာနေထိုင်နိုင်ပြီးတော့ဖွံ့ဖြိုးတိုးတက်စေရေးအတွက်အကြံပြုချက်အစီရင်ခံစာထုတ်ပြန်ဖို့ကုလသမဂ္ဂတွေ့မှုချုပ်ဟောင်းလဲဖြစ်တဲ့မစ္စတာကိုဖီယာနန်မြန်မာနိုင်ငံမှာရောက်နေတာဖြစ်ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပိသက်အစီရင်ခံစာကို24ရက်ကြာသာရင်းနေမှာအများပြည်သူကိုထုတ်ပြန်မှာဖြစ်တဲ့အတွက်အဲ့ဒီမတိုင်ခင်နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေကိုအစီရင်ခံစာအရင်တင်ပြမှာဖြစ်ပါတယ်။မစ္စတာကိုဖီယာနန်နဲ့အဖွဲ့လွှတ်တော်အမတ်တွေနဲ့တွေ့ဆုံတဲ့အခါမှာရခိုင်အမျိုးသားပါတီကတော့တွေ့ဆုံမှာမဟုတ်ဘူးလို့အကြောင်းပြန်ထားတဲ့အကြောင်း VOA မြန်မာပိုင်းကိုပြောပါတယ်။နိုင်ငံသားတွေပါဝင်တဲ့ကော်မရှင်ကိုရခိုင်အမျိုးသားပါတီကကန့်ကွက်နေတာဖြစ်ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ကကြားဖြတ်အစီရင်ခံစာကိုအခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထက်ကအကြံပြုချက်တစ်ဝက်လောက်ကိုအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောပါတယ်
။မန္တလေးတိုင်းမှာအေယာဝတီမြို့တက်ပြီးတော့ရေကြီးမှုတွေဖြစ်လို့လူဦးရေ1000ကျော်လောက်ရေပိတ်ထွက်ခွာရောက်နေတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကေဇေးရင်းနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနက VOA ကိုပြောပါတယ်တရာဦးစင့်ကိုင်တပိတ်ချင်းနဲ့စင့်ကူမျိုးတွေမှာအယာဝတီမြေရတက်လို့လူဦးရေ1000ကျော်အိမ်တော်စုပေါင်း2500လောက်နေရာရွှေ့ပြောင်းနေရတယ်လို့ဆိုပါတယ်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းဒေသတွေမှာဖြစ်တဲ့ဒီမြစ်ကမ်းဘေးမျိုးတွေမှာမြေရတက်လို့ရေဘေးဒုက္ခကြုံနေတာပါရေဘေးဒုက္ခတွေတွေအတွက်ဆန်ရိတ်ခါထောက်ပံ့မှုတွေတခြားလိုအပ်တဲ့ထောက်ပံ့မှုတွေကိုလည်းအနာပိုင်တွေကလုပ်နေတယ်လို့ပြောပါတယ်မန္တလေးတိုင်းဒေသကြီးတွင်မျိုးနယ်တို့မှာတော့အေယာဝတီမြို့ရဲ့တက်မှုကြောင့်ခြေပကံပညာကျောင်းပေါင်း45ကျောင်းပိတ်ထားရပါတယ်။မြန်မာနိုင်ငံတဝန်းမိုးများပြီးတော့မြေချောင်းဒီစိုးရင်ရမကျော်တဲ့အထိစိုးစိုးဝါမြေကြီးနေလို့အေယာဝတီတိုင်းစကိုင်းတိုင်းနဲ့ပဲခူးတိုင်းပါဝင်ပြည်နယ်တိုင်းတွေမှာဇူလိုင်လကနေပြီးတော့အခုအောက်တိုဘာလထိရေဘေးသင့်တဲ့အင်ဂျီပေါင်း5000ကျော်ရှိပြီးတော့ရေဘေးသင့်ပြည်သူပေါင်း2000ကျော်ရှိနေပါပြီ။
ဩဂုတ်လ20ရက်နေ့ကကျင်းပခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အစည်းအဝေးတွေကနေပြီးတော့ NLD ပြန်ကြားရေးနဲ့လုပ်ငန်းအဖွဲ့တွေကိုပြန်လည်ဖွဲ့စည်းခဲ့ပါတယ်။ပြင်ဆင်ဖွဲ့စည်းခဲ့တဲ့ဗဟိုပြန်ကြားရေးကော်မတီမှာဥက္ကဋ္ဌအဖြစ်ဦးညာဝင်းအတွေ့ရမှုအဖြစ်ဦးဝေးကျူခေါ်မုံရွာအောင်ရှင်တို့ကိုတာဝန်ပေးထားပါတယ်။အဖွဲ့ဝင်တွေကတော့ဦးကျော်အေးနိုင်ဦးကြည်တိုးဦးငိမ့်သက်ဦးတင်လှဦးနေဖုံးလက် ဥယျမင်းဦးဥလွင်ကိုလက်ဥဝေဖြိုးဟန်နဲ့ဦးတန်းစင်ထွန်းတို့ဖြစ်ပါတယ်။ဗဟိုအမျိုးသမီးလုပ်ငန်းအဖွဲ့မှာတော့ဒေါက်တာမေဝင်းမြင့်ကိုဥက္ကဋ္ဌဒေါ်စင်မာအောင်ကိုအတွေ့ရမှုအဖြစ်တာဝန်ပေးခဲ့ပါတယ်။ဗဟိုအမျိုးသမီးလုပ်ငန်းအဖွဲ့မှာလည်းအဖွဲ့ဝင်6ယောက်ပါဝင်ပါတယ်။တခါဒီဗဟိုတောင်သူလယ်သမားရေးရာလုပ်ငန်းအဖွဲ့မှာတော့ဥညီပုကိုဥက္ကဋ္ဌဥပမျိုးသိန်းကိုဒူဥက္ကဋ္ဌဦးစိုးဝင်းခေါ်ဦးစိုးလေးကိုအတွင်းမှုအဖြစ်အလုံးမှုဆောင်အဖွဲ့ကတာဝန်ပေးခဲ့ပါတယ်။ဗဟိုတောင်သူလယ်သမားရေးရာလုပ်ငန်းအဖွဲ့မှာတော့အဖွဲ့ဝင်6ယောက်ပါဝင်ပါတယ်
။အိန္ဒိယနိုင်ငံမှာရှိတဲ့မွတ်စလင်မျိုးသမီးတွေအတွက်ကြီးမားတဲ့အောင်ပွဲတစ်ခုလို့ဆိုရမယ့်ဆုံးဖြတ်ချက်တစ်ခုကိုအိန္ဒိယနိုင်ငံတော်တရားရုံးချုပ်ကချမှတ်လိုက်ပါတယ်။လက်ထပ်ထားသူအမျိုးသမီးနဲ့ကွာရှင်းလို့ကြောင်း၃ချိန်ပြောဆိုရင်တရားဝင်ကွာရှင်းရရောက်တယ်ဆိုတဲ့အလေးထားဟာအိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ရောအစ္စလမ်ဘာသာနဲ့ပါကိုက်ညီမှုမရှိဘူးလို့အိန္ဒိယနိုင်ငံတော်တရားရုံးချုပ်ကမနေ့တုန်းကပဲဆုံးဖြတ်ခဲ့တာပါ။အဲဒီဆုံးဖြတ်မှုကြောင့်အိန္ဒိယနိုင်ငံမှာရှိတဲ့မွတ်စလင်တွေအတော်ကြီးပျော်နေကြပါလေ
။နောက်ဆုံးရသတင်းတွေကိုမဆုမြမှုနဲ့ကိုကျော်အောင်လွင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရုရှားနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုယာယီရောက်လာမဲ့သူတွေအတွက်ဗီဇာထုတ်ပေးမှုကိုအမေရိကန်ကရယူထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောင့်ယှက်ခဲ့တဲ့အတွက်အမေရိကန်ဘက်ကဒဏ်ခအရေးယူခဲ့ပြီးနောက်ရုရှားကအမေရိကန်သင်ယူဝန်ထမ်းတွေကိုရှော့ချခဲ့တဲ့အကျိုးဆက်ဖြစ်ပါတယ်။အခုလိုအမေရိကန်ဗီဇာထုတ်ပေးမှုကိုယာယီဆိုင်ထားလိုက်တဲ့အပေါ်ဘလို့တုတ်ပြန်မလဲဆိုတာလည်လာနေတယ်လို့ရုရှားကပြောပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံကြားစင်တမန်ဆက်ဆံရေးပိုဆိုးလာနေတဲ့အကြောင်း VOA သတင်းတောက်ဒန်နီယယ်ရှော့ရဲ့သတင်းကိုမဆုမြမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ရုရှားနိုင်ငံကနေအမေရိကန်ကိုယာယီလာရောက်ကြမဲ့သူတွေအတွက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုကိုဒီကနေ့ဩဂတ်လ23ရက်ပုဒ်ထူးနေ့ကစပြီးစက်တင်ဘာ1ရက်နေ့အထိရပ်နားထားမယ်လို့မော်စကိုအမေရိကန်တန်ယုံကထုတ်ပြန်ခဲ့ပါတယ်။ရုရှားအစိုးရကအမေရိကန်တန်ယုံဝန်ထမ်းအရေးအတွက်ယာနဲ့ချီကိုကန့်သတ်ခဲ့မှုကြောင့်ဖြစ်တယ်လို့တန်ယုံဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။စက်တင်ဘာ1ရက်မှာဗီဇာပြန်ထုတ်ပေးတဲ့အခါမော်စကိုမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကနေပဲထုတ်ပေးတော့မှာဖြစ်ပါတယ်။တန်ယုံဝန်ထမ်းအရေးအတွက်ပြန်မတိုးမချင်းစိန့်ပီတာစဘာ့ဂ်ဗလာဒီဗော့စတော့ခ်နဲ့ယာကတရင်ဘာ့ဂ်မြို့တွေမှာရှိတဲ့ကောင်ဆယ်ရုံးတွေကနေဗီဇာထုတ်ပေးမှုကိုရပ်ဆိုင်းထားမှာဖြစ်ပါတယ်။ဒါအပြင်အမေရိကန်ကိုယာယီလာရောက်နိုင်ဖို့ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူတွေကိုလူတွေ့မေးမြန်းဖို့ပေးထားတဲ့ရက်ချိန်အားလုံးကိုလည်းဖြတ်သိမ်းလိုက်တယ်လို့အမေရိကန်တန်ယုံကကြေညာထားပါတယ်။အခုလိုကြေညာခဲ့တဲ့အပေါ်ရုရှားပြည်သူတွေဘက်ကမကြေမနက်ဖြစ်နေကြပါတယ်။
Очень негативно. I am very negative about it. One of my friends was supposed to have an interview in Yekaterinburg.
သူရဲ့တကယ်ချင်းတယောက်က American visa interview ဝင်ဖို့အတွက် Yekaterinburg မြို့ကကောင်စစ်ရုံးမှာရက်ချင်းရထားပြီးသားဖြစ်ပေမဲ့အခုတော့ visa ပဲရတော့မလဲလို့မကြေမနက်နဲ့ပြောသွားတာပါ။ American ကိုအလဲသွားမဲ့သူတွေ၊အလုပ်ကိစ္စလာမဲ့သူတွေ၊ပညာရေးကိစ္စအတွက်လာမဲ့သူအားလုံး American visa ယာယီပိတ်ပင်ခံရတဲ့အတွက် Russia ပြည်သူတွေဒေါသထွက်နေကြတာပါ။
Это очень глупо, я считаю.
It is very silly. I think it's so silly. Why should the people suffer because of something
happening? လုံးဝအတိတ်ပဲမရှိပါဘူး။ပြဿနာကအစိုးရချင်းချင်းဖြစ်နေတာလေ။ဘာကြောင့်မလို့ဒီပြည်သူတွေပေါ်မှာလာပြီးတော့ထိခိုက်စရာလို့လဲရှင့
်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့တဲ့အတွက်ပြီးခဲ့တဲ့ဇူလိုင်လကပဲအမေရိကန်လွှတ်တော်ကရုရှားအပေါ်အရေးယူဒဏ်ခတ်မှုသစ်တွေချမှတ်ခဲ့ပါတယ်။အဲ့ဒီနောက်စက်တင်ဘာလ1ရက်နေ့ကစလို့အမေရိကန်တန်ယုံလက်အောက်ကလုပ်ငန်းတွေအားလုံးရဲ့ဝန်ထမ်း60ရာခိုင်နှုန်းလောက်ဖြစ်တဲ့955ယောက်ကိုရှော့ချရမယ်လို့သမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်လိုက်ပါတယ်။အဲဒါကြောင့်တန်ယုံဝန်ထမ်းတွေမလုံလောက်တော့တဲ့အတွက်ဗီဇာထုတ်ပေးတဲ့လုပ်ငန်းတွေထိခိုက်ရတာဖြစ်တယ်လို့အမေရိကန်တန်ယုံကပြောပါတယ်။ရုရှားအစိုးရရဲ့အရေးယူဆောင်ရွက်မှုအပေါ်ရုရှားပြည်သူတွေကြားမှာမကျေနပ်အောင်လုပ်တဲ့လုပ်ရဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကဆိုပြီးဘလို့တုံ့ပြန်မယ်ဆိုတာစဉ်းစားနေတယ်လို့ပြောပါတယ်။
Насчёт наших ответных действий.
As for our response, like I already said, it is necessary to thoroughly study the decisions announced by the American side today.
American ဘက်ကကြေညာတာကိုသေသေချာချာလေ့လာပြီးမှကျွန်တော်တို့ဘယ်လိုတုံ့ပြန်မယ်ဆိုတာစဉ်းစားပါမယ်။ကျွန်တော်ပြောနိုင်တာတစ်ခုကတော့ American ပြည်သူတွေထိခိုက်မဲ့ကိစ္စမျိုးကျွန်တော်တို့လုပ်မှာမဟုတ်ပါဘူး။
American မှာ2016 November ရွေးကောက်ပွဲမတိုင်ခင်တည်းကရုရှားတို့ဝင်ရောက်ဆွတ်ဖက်နေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့် American နဲ့ Russia အစိုးရကြားမှာတန်တမာဆက်ဆံရေးထိခိုက်နေကြတာပါ။သမ္မတဟောင်းဘရက်ဥဘားမလက်ထက်2016 December လမှာပဲ Washington မြို့တော် Russia တန်ယုံကတပ်အမှုရန်35ယောက်ကိုနိုင်ငံတည်းကနေနှင်ထုတ်ခဲ့ပါတယ်။ရုရှားတို့ဘက်ကတော့အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်ခဲ့ခြင်းမရှိဘူးလို့ညင်းဆိုနေပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားတို့ဘက်ကထရမ့်ရွေးကောက်ပွဲ COA လှုပ်ရှားသူတွေနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာအမေရိကန်မှာစုံစမ်းစစ်ဆေးမှုတွေလုပ်နေစေဖြစ်ပါတယ်။ရုရှားနဲ့အမေရိကန်ကြားတန်တမာဆက်ဆံရေးကလည်းပိုပြီးယိုယွင်းလာနေပုံရပါတယ်။ ရုရှားမှာရှိတဲ့အမေရိကန်တန်ရုံအမှုရန်တွေကိုရုရှားအစိုးရကကန့်သတ်ခဲ့တဲ့အတွက်ဒေသခံဝန်ထမ်းယာနဲ့ချီအလုပ်ပြုတ်ကြလိမ့်မယ်လို့ခန့်မှန်းရပါတယ်ရှင်
။မဆူမမြတ်မွန်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်ရှင်။မလေးရှားနိုင်ငံမှာကျင်းပနေတဲ့ SEA Game အရှေ့တောင်အာရှအားကစားပြိုင်ပွဲမှာတနင်္လာနေ့ကအိရှင်မလေးရှားအသင်းနဲ့မြန်မာအမျိုးသားဘောလုံးအသင်းတို့ကစားတဲ့ပွဲပြီးမြန်မာပွဲကြည့်ပရိသတ်တချို့တိုက်ခိုက်ခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုကြောင့်မြန်မာအမျိုးသားအုပ်ဒဏ်ရာအပြင်းထန်ရပြီးစစ်ရုံတင်ထားရပါတယ်။သူတို့တိုက်ခိုက်တဲ့သူတွေကိုတော့ဒီမလေးရှားရဲတွေကရှာဖွေစုံစမ်းနေတယ်လို့မလေးရှားသတင်းတချို့မှာဖော်ပြထားပါတယ်။ဒီအကြောင်းကိုတော့ကိုကျော်အောင်လွင်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ဘောလုံးပွဲပြီးတိုက်ခိုက်ခံရတဲ့သူတွေထဲမှာအသက်26နှစ်နဲ့34နှစ်အရွယ်တွေဖြစ်တဲ့ကိုမင်းဆိုးနဲ့ကိုမျိုးမင်းတို့ကအခြေအနေဆိုးဆုံးဖြစ်ပြီးတော့သူတို့ကိုအခုကွာလာလာပူမြို့ကရှာလမ်ဆေးရုံမှာတင်ထားရပါတယ်။သူတို့နှုတ်လုံးကမလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေဖြစ်ကြပြီးတော့သူတို့အပြင်တခြားတိုက်ခိုက်ခံရသူတွေလည်းရှိသေးတယ်လို့မလေးရှားရောက်မြန်မာအတိုင်းဝိုင်းကပြောပါတယ်။ဒီချင်းတွေသိရအောင်ကွာလာလာပူမြို့မှာမြန်မာအရေးကူညီဆောင်ရွက်ပေးနေသူတူဖြစ်တဲ့ကိုတီဟာမောင်မောင်ကိုဆက်သွယ်မေးမြန်းထားပါလေ
။ည12နာရီဝင်းကျင်ပေါ့နော်။ကျွန်တော်တို့ပွဲပြီးတာတော့10နာရီ45လောက်ပြီးတာပေါ့။အဲ့တော့ကျွန်တော်တို့ကားတွေပိတ်နေတဲ့အချိန်မှာအဲ့ကားတွေကနေပြီးတော့ကျွန်တော်တို့ထွက်တယ်ပေါ့နော်။ထွက်ရင်နဲ့အဲကျွန်တော်ကတော့ဒီကားပိတ်တဲ့လမ်းကြောင်းကနေထွက်သွားတဲ့အချိန်မှာကျွန်တော်ကို ND တယောက်ကဖုံးဆက်တယ်ပေါ့နော်။သူတို့အဖွဲတဲပါသွားတဲ့မင်းဆိုးဆိုတဲ့ကလေးလေးရိုက်ခံရတယ်ဆိုပါပေါ့နော်။အဲ့ဒါလေးကိုကူညီပေးပါဆိုတော့ကျွန်တော်လည်းအိမ်မှာရှိတဲ့ပရိုက်တာအဖွဲ့တွေနဲ့ကျွန်တော်ချိတ်ဆက်ပြီးတော့လမ်းမီမေးကြည့်တဲ့အခါကျတော့ဟုတ်တယ်အဲ့မင်းဆိုးဆိုတဲ့ကလေးကရိုက်ခံပြီးတော့အရေးပေါ်လူနာတင်ရင်နဲ့ဆေးရုံပို့လိုက်ရတယ်ပေါ့နော
်ဟုတ်ကဲ့အဲ့ဒီကိုမင်းဆိုးကအခုအချိန်နေဘလို့ရှိလဲဘယ်မှာလဲခင်ဗျ
အခုတော့သူရှာလမ်ဆေးရုံအိမ်မှာရှိနေတယ်ပေါ့နော်အဲဒိုင်ယာအနေနဲ့တော့ဒီဥကောင်းနေလဲ꿰သွားတယ်မေးရိုးတွေလဲ꿰တယ်ပေါ့နော်မျက်နှာတစ်ခုလုံးကတော့မမှန်မိအောင်အဲ့လိုဒိုင်ယာဒန်ချက်တွေနဲ့ရှိနေတယ်ဗျနောက်တစ်ယောက်ကမောင်မျိုးသူလည်းဥကောင်းနဲ့ထိတယ်ပေါ့မျက်နာလည်းထိတယ်လက်တီခြေောက်တွေမှာလည်းဒဏ်ရာတချို့ရသွားတယ်ပေါ့
ရှေ့မှာလည်းဒီမြန်မာဘောလုံးအသင်းကဆက်ကံမှုတွေရှိနေသေးတယ်ဒီမလေးရှားနိုင်ငံရဲ့ဒီ SEA Games ကလည်းမပြီးသေးဘူးဆိုတော့ခင်ဗျားတို့တွားကြည့်ကြမယ့်ပြည်သက်တွေအနေနဲ့ကခင်ဗျားတို့တော်တော်စိုးရိမ်နေရတဲ့အခြေအနေလားနောက်ပွဲတွေဘယ်လိုလုပ်ကြမလဲ
semi-final ပွဲအတွက်ကတော့မလေးနဲ့တွေ့မှာမဟုတ်ဘူးပေါ့နော်မလေးနဲ့မတွေ့တဲ့ပွဲကတော့ကျွန်တော်တို့ဘာမှကြောက်စရာမရှိဘူးပွဲဒီမှာလည်းသူတို့လာရောက်ပြီးတော့နှောက်ရှက်စရာလည်းအကြောင်းမရှိဘူးပေါ့နော်အခုကကျွန်တော်တို့ကဒီအုပ်စုနဲ့စုမှာမလေးကတတင်းကမ်းမယ်ကျွန်တော်တို့မြန်မာကတတင်းကမ်းမယ်မြန်မာကရှုံးပြီးတော့မလေးရှုံးရင်ပြန်တွေးဖို့ရှိတယ်ဒါကကျွန်တော်တို့တတိယလူမှာပေါ့နော်မြန်မာနိုင်မယ်မလေးလည်းနိုင်မယ်ဆိုရင်ကျွန်တော်တို့ final ဘောလုံးပွဲတက်လိမ့်မယ်ဆိုတော့အဲဒီမှာကျွန်တော်တို့တတင်းရှုံးပြီးတတင်းနိုင်သွားတယ်ဆိုလို့ရှိလို့ရှိရင်တော့တွေးစရာအကြောင်းမရှိတော့ဘူးဗ
ျမလေးရှားနဲ့မြန်မာနဲ့မကန်သေးတော့အခုလိုမျိုးတိုက်ခိုက်ဒါတွေရန်ဖြစ်တာတွေရှိလာစရာအကြောင်းမရှိဘူးပေါ့
မရှိပါဘူးခင်ဗျမရှိပါဘူ
းအားပေးကြမဲ့မြန်မာပြည်သက်တွေအတွင်းမှာရောဒီကိစ္စတော်လေးထိတ်လန့်စရာသတိထားစရာအခြေအနေတစ်ခုဖြစ်နေပြီလားအခုမလေးရှားမှာ
မလေးနဲ့ပြန်တွေ့မယ်ဆိုရင်တော့တေချာပေါက်ကျွန်တော်တို့စိုးရင်ရမယ်အာတချို့ဆိုသွားကြည့်မှတော့မဟုတ်တော့ဘူးပေါ့နော်အာသွားကြည့်ရင်တော့မှဒီလုံခြုံရေးကိုတို့တော်တော်လေးကိုဟိုလူရင်အားများများနဲ့သွားကြည့်မယ်အနေအထားမျိုးရှိတယ်ပေါ့ပြီးခဲ့တဲ့ပွဲစဉ်မှာကျွန်တော်လက်လန်းမီတလောက်လေးတွေအဝေးကလာတဲ့လူတွေကိုအဓိကပြောတာပေါ့နော်သူတို့ဘတ်စကားလေးနဲ့လာတယ်သူတို့ကိုကျွန်တော်ပြောပြတယ်ကိုအုပ်စုနဲ့ကိုမကွဲစေနဲ့ပေါ့နော်အပြင်ထွက်တဲ့ခါကြလို့ရှိလို့ချင်းစကားကိုအော်ကျဲအော်ကျဲမပြောကြဘူးပေါ့နော်ဆိုတော့အဲ့ဒီလူတွေကိုကျွန်တော်ဖုံးဆက်ပြီးမင်းညားပဲကျွန်တော်မေးကြည့်တဲ့ခါကြတော့အဲ့လူတွေမှာတော့ဘာမှထိခိုက်ခံရရတာမတွေ့ဘူးသူတို့လည်းအုပ်စုလိုက်သွားတယ်ဆိုတော့အမှန်မှန်တော့တကယ်တကယ်ဒီပွဲမှာကိုကဧည့်သည်ဆိုတော့လေဘာပဲဖြစ်ဖြစ်ကိုဘက်ကထိန်းထိန်းနေနိုင်မယ်ဆိုလို့ရှိရင်တော့တောင်းတောင်းဒီထိခိုက်ခံရတော့ရဖို့မရှိတော့ဘူးလို့ကျွန်တော်မျှော်လင့်ပါတယ်ဗျ
ဟုတ်ကဲ့ကိုတီးရမမောင်ကျေးဇူးတင်ပါတယ်လောစင်မှာမလေးရှားရဲတွေကတိုက်ခိုက်ခဲ့တဲ့သူတွေကိုရှာဖွေစုံစမ်းနေပြီးသိတဲ့သူတွေကလည်းရဲတွေကိုကြောင်းချဖို့တိုက်တွန်းနေပါတယ်သူတို့ကိုပုံမှန်148စူပူမှုနဲ့ရေးယူဖို့စုံစမ်းနေတာပါဒီလိုဖြစ်ပျက်မျိုးက SEA Games အရှေ့တောင်အာရှအားကစားပြိုင်ပွဲမှာမဖြစ်သင့်တဲ့အရာပဲလို့မလေးရှားနိုင်ငံလူငယ်နဲ့ကျန်းမာရေးဝန်ကြီးကပြောပါတယ်မြန်မာတွေအခုလိုတိုက်ခိုက်ခံရတာကြောင့်မြန်မာနိုင်ငံကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအရာရှိတွေလည်းမလေးရှားနိုင်ငံကိုတွားဖို့ရှိပြီးစေုံတင်လာတဲ့သူတွေနဲ့တွေ့ဆုံမှုမလေးရှားကတာဝန်ရှိတဲ့သူတွေနဲ့ညှိနှိုင်းဆောင်ရွက်ကြဖို့မြန်မာအားကစားအဖွဲ့နဲ့လိုက်ပါသွားကြတဲ့အစိုးရတာဝန်ရှိသူတွေနဲ့မလေးရှားနိုင်ငံကမြန်မာတန်ယုံကပါအားပေးကြတဲ့မြန်မာနိုင်ငံသားတွေကိုအကာအကွယ်ပေးကြဖို့မြန်မာအာဏာပိုင်ဘက်ကနေစီစဉ်ထားတဲ့အကြောင်းနိုင်ငံတော်သမ္မတရုံးညွှန်ကြားမှုဦးဇော်ထေးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်
ကိုကျောင်းလွင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထက်မှာပဲစီးကိန်းမှာပါဝင်ရှင်ပြိုင်နေကြတဲ့မြန်မာယူ
22အမျိုးသားဘောလုံးအသင်းအကျိုးဘောလုံးပွဲတက်ရောက်နိုင်တဲ့အတွက်လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကအဂုံယူဝမ်းမြောက်ကြောင်းနဲ့မြန်မာအသင်းကိုအားပေးနေကြောင်းဩဂုတ်လ22ရက်နေ့ကထုတ်ပြန်တဲ့29ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲဝင်အားကစားမောင်မယ်များထံပေးပို့တဲ့သတင်းတော်မှာဖော်ပြထားပါရရှင်။အခုတော့ဒီရခိုင်ပြည်နယ်အရေးပဲကိုတလဲကြည့်ကြရအောင်ပါ။မကြာခင်ရက်ပိုင်းအတွင်းထုတ်ပြန်မဲ့ Kofi Annan ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီခံစာအကြံပြုချက်တွေကိုမြန်မာအစိုးရကအပြေဝလိုက်နာအကောင့်ထဲပေါ်မယ်လို့သူတို့ယုံကြည်မှုမရှိကြောင်း HRW နိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကမနေ့ကပြောကြားလိုက်ပါတယ်။မတ်လကထုတ်ပြန်ထားတဲ့ကြားဖြတ်အစီခံစာမှာအကြံပြုချက်ပေါင်း30ပါဝင်ပြီးရခိုင်ပြည်နယ်မှာနိုင်ငံသားအဖြစ်အတိအမှတ်ပြုရေးလုပ်ငန်းစဉ်ကိုအချိန်ကာလတတ်မှတ်ဆောင်ရွက်ဖို့အပါအဝင်လွတ်လပ်စွာသွာလာ grant စတဲ့အချက်တွေအတွက်မြန်မာအစိုးရဘက်ကအကောင့်ထဲပေါ်ဖို့အခက်အခဲတွေရှိနေတယ်လို့လည်းသုံးသပ်သူတွေရှိပါတယ်။ဆက်သွယ်မေးမြန်းထားတဲ့မိုင်အင်ဂျင်နိုင်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်း Kofi Annan ဟာသူဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာကိုမြန်မာအစိုးရကိုတင်သွင်းဖို့မနေ့အင်္ဂါနေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပါတယ်။ဩဂုတ်လ24ရက်နေ့မှာတော့အစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်မှာဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အစိုးရနဲ့လွှတ်တော်ကသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ Kofi Annan ကော်မရှင်ကတွေ့ဆုံဆွေးနွေးမှာပါ။ဒီရခိုင်အကြံပေးကော်မရှင်ကထုတ်ပြန်မဲ့အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအပြည့်အဝလိုက်နာအကောင့်ထဲပေါ်မယ်လို့သူတို့ယုံကြည်မှုမရှိကြောင်းနယူးယောက်အခြေစိုက် HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးက VOA ကိုပြောပါတယ်။အဓိကအကြောင်းရင်းမှာမက်ရှလာကထုတ်ပြန်ထားတဲ့ကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့ HRW အာရှရေးရာညွှန်ကြားရေးမှူး John Sifton ကပြောပါတယ်
။ Government of Burma has not done a lot of the things that have been recommended already.
ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တော်တော်များများကိုမြန်မာအစိုးရဘက်ကအကောင့်ထဲပေါ်ဆောင်ရွက်ပြီးစီတာမတွေ့ရသေးပါဘူး။အေးပါတဲ့အဆင့်ဖြစ်တဲ့နိုင်ငံသားခံယူခွင့်မှာခွဲခြားထားတဲ့အဓိကအချက်ကိုတရားဥပဒေအရဖယ်ရှားဖို့လှုံ့ဆော်ခြင်းမရှိသေးပါဘူး။နောက်ပြီးတော့ရခိုင်ကြံပေးကော်မရှင်ရောမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်တို့ကပါအကြံပေးထားတဲ့ရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ကိုလည်းအလေးထားဆောင်ရွက်တာမရှိသေးပါဘူး။
ဒါပေမဲ့လည်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေခွင့်ပြုဖို့ဆိုတဲ့အချက်လိုမျိုးတချို့အကြံပြုချက်တွေကိုတော့မြန်မာအစိုးရကလိုက်နာဆောင်ရွက်မယ်လို့မြင်ကြောင်း John Sifton ကဆိုပါတယ်။အရင်ကထုတ်ပြန်ထားတဲ့ကြားဖြတ်အစီရင်ခံစာမှာအကြံပြုချက်အချက်30ပါဝင်ပါတယ်။အဲ့ဒီတည်းကအရေးကြီးတဲ့အကြံပြုချက်ကတော့ရခိုင်ပြည်နယ်မှာနိုင်ငံသားအဖြစ်အသိအမှတ်ပြုပေးရေးတိကျရှင်းလင်းတဲ့မဟာဗျူဟာနဲ့လုပ်ငန်းစဉ်အကောင့်ထဲပေါ်မဲ့အချိန်ကာလတတ်မှတ်သင့်တယ်လို့ဆိုပါတယ်။ဒီနေရာမှာ1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေမှာခွဲခြားမှုတွေရှိနေတယ်ဆိုတဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးရဲ့အမြင်ကတော့
မြန်မာနိုင်ငံအတွင်းမှာအခြေချလာခဲ့တဲ့သူတွေမှန်တယ်မြန်မာပြည်ထဲမှာငွေဖွားလာခဲ့တဲ့သူတွေမှန်တယ်နော်ဆိုလို့ရှိရင်တော့နိုင်ငံတကာစာရင်းစာရင်းနေတဲ့အညီနောက်ပြီးတော့တခါကျွန်တော်မြန်မာနိုင်ငံသတ်မှတ်ထားတဲ့နိုင်ငံသားဖြစ်မှုဥပဒေနဲ့အညီတမပီးမဲ့အခြေအနေမျိုးဖြစ်တယ်ဆိုတာမျိုးကျွန်တော်မြင်တယ
်ရခိုင်ကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းကကြိုဆိုကြောင်းရခိုင်ပြည်နယ်အတွင်းနှစ်ဖက်အတိုင်းဝိုင်းအတူရှင်တွဲနေထိုင်ရေးလှုပ်ရှားဆောင်ရွက်နေတဲ့ကိုရှိုင်းကပြောပါတယ
်ဒီဘက်ဒီဘာသာရေးအဖြစ်ပြောမယ်ဆိုရင်တော့ဒီဒီနယ်စုဘာသာဝင်တွေအနေနဲ့ကတော့အခုဒီရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုသူတို့ကဆောင်တိုင်းနဲ့နောက်သူ့ရဲ့အကြံပြုချက်တွေကိုသူ့ရအနေနဲ့အမှန်တကယ်လက်တွေ့အကောင်အထည်ပေါ်ပေးဖို့ဆိုတာတော့ဒါလည်းသူ့ဘက်ကလုံးဝမျှော်လင့်နေတယ်။ဘာဖြစ်လို့လဲဆိုတော့ဒီဘက်ကအထူးသဖြင့်ဒီရခိုင်မှာရှိနေကြတဲ့ဒီမြန်မာအတိုင်းဝိုင်းကလည်းဒီကော်မရှင်ရဲ့အကြံပြုချက်တွေကိုသူတို့ကလုံးဝလက်ခံနေကြိုးဆိုရဲပေါ့နော်။အဲ့ဒီတိုင်းကိုသူတို့အစိုးရကနေလုပ်ပေးဖို့ဆိုတဲ့ဟာကိုမျှော်လင့်နေတယ်။
ဒါပေမဲ့လည်းတစ်ဖက်အတိုင်းဝိုင်းဖြစ်တဲ့ရခိုင်လူမျိုးတွေအတွက်ကော်မရှင်ရဲ့အစီရင်ခံစာကိုလက်ခံဖို့အခက်အခဲတွေရှိနေကြောင်းကိုရှိုင်းကဆိုပါတယ်
။ဒီအကြံပြုချက်တွေထဲမှာတချို့အချက်တွေကတော့ချက်ချင်းလှုပ်ဆောင်ရမယ့်အချက်တွေပါတယ်။တချို့အချက်တွေကတော့ရည်ရှိလှုပ်ဆောင်ရမယ့်အချက်တွေပါတယ်။နောက်တချို့ဟာတွေကတော့ဒီဖွဲ့စည်းတည်ဆောက်ပုံစံရစိတ်ဆရဲတွေလည်းပါတယ်ဆိုပြီးတော့မှသူကအဲ့ဒါကိုသူရကိုသူကကြံပြုထားတာ။သူကဒီအကြံပြုချက်တွေကိုအစိုးရကနေပြီးတော့မှအကောင့်ထဲပေါ်တဲ့အခါကျရင်ကိုရခိုင်မှာရှိတဲ့နှစ်ဖက်လူအတိုင်းဝိုင်းကဒါကိုအစိုးရနဲ့အတူတူ အမှန်တကယ်သူတို့ကနေပြီးတော့ပူပေါင်းဆောင်ရွက်မှာလားအစိုးရကနေပြီးတော့မှသွားပြီးတော့မှအကောင့်ထဲဖော်မယ်ဆိုရင်တော့မှခုဘက်ကရှိနေတဲ့ဒီနှစ်ဖက်လူအတိုင်းဝိုင်းတွေကနေတစ်ဖက်ဖက်ကဒါကိုသူတို့ကလက်မခံဘူးဆန့်ကျင်နေဆိုရင်တော့လေအဲ့ဒီခါကျရင်တော့အစိုးရလည်းထပ်ပြီးတော့မှအခက်
ကော်ဖီအာနဲ့ဥဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာဖွဲ့စည်းခဲ့ပြီးကြားပြတ်အစီရင်ခံစာကို2019ခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံလိတ်ကျွန်းလူသတ်မှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။လိတ်ကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တင်ပေးခံထားတဲ့မြန်မာရွှေ့ပြောင်းလူငယ်အုပ်ရဲ့နောက်ဆုံးအယူခံကိုထိုင်းရှင်နမကောင်စီကကော်စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုဩဂုတ်လ21ရက်နေ့ကတင်ခဲ့ပေမဲ့ကော်စမွေအယူခံတရားရုံးကစီစဉ်နေဆဲဖြစ်တယ်လို့လိတ်ကျွန်းလူသတ်မှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှင်နမကောင်စီကပြောပါရယ်ဒီအကြောင်းပြေဆုံးလို့တော့ထိုင်းခြေဆိုင် VA မြန်မာပိုင်းသတင်းတော်အမအေးအေးမာကသတင်းပေးပို့ထားပါရယ်ရှင
်ဗီဒီယိုလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လိတ်ကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတရနေ့ကနေပယ်ချလိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးဩဂုတ်လ21ရက်နေ့မှာကော်စမွေမြို့နယ်အယူခံတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုအယူခံတင်ပြခဲ့တာပါဒီအယူခံကိုထိုင်းဗဟိုတရားရုံးချုပ်ကိုဆက်တင်ပေးမဲ့ကိစ္စနဲ့ပတ်သက်လို့နောက်ထပ်စီစဉ်မှုတွေလုပ်အောင်မှဖြစ်တာကြောင့်တပတ်ခန့်ကြန့်ကြာနိုင်သေးတယ်ဆိုပြီးအမှုလိုက်ရှေ့နေတွေကပြောတဲ့အကြောင်းလေကျုံအထူးစုံစမ်းရေးကော်မတီမှပါဝင်တဲ့ FPD ဖွဲ့ကလူ့သမားရေးဆိုင်ရာတာဝန်ခံကိုမင်းဦးကခုလိုပြောပါတယ်
။ရှင်းနေတယ်ကအခုဆိုလို့ရှိရင်တဲ့ဒီကျွန်တော်တို့ဟိုအမတ်ရှိအယူခံတရားရုံးပေါ့လေအမတ်ရှိယူခံဆရာအောင်ဆိုတာဒီကော်စမွေတရားရုံးပေါ့ပဲဒီစီပီရဲ့ထောက်ခံချက်ပေါ့နော်။အဲ့ဒါရဲ့ပြီးရင်ဒီအမှုရဲ့တရားလိုရှင်းနေတရားလိုဘက်ကနေလည်းတခါအလိုမျိုးပေါ့တရားနဲ့ပတ်သက်ပြီးတော့ဖတ်ရှုစစ်ဆေးပြီးရခါမှဟုတ်ကဲ့ဆိုရဲအဲ့နှစ်ခုကိုယူရမယ်ယူပြီးတော့မှကျွန်တော်ဘုံတရားလုံးကိုတက်ပြီးတော့ပြန်ရမယ်ဟာပေါ့နော်အဲ့တော့အဲ့ဒီဟာကိုလုပ်ဖို့အတွက်ကတပတ်လောက်အချိန်ယူလိမ့်မယ်လို့ယူဆတယ်ပေါ့နော်ရှင်းနေရတရားတွေစီစီပြီးတော့ထောက်ခံလာလုပ်ဝေးဖို့အတွက်အဲ့ဒါပြီးတော့မှဘုံတရားအောင်ပေါ့အဲ့ဒါအချိန်တပတ်လောက်ကြာလိမ့်မယ်ထင်တယ်ဘုံတရားရုံးကိုတင်ဖို့အတွက်ဒီဆိုင်ဆိုင်နေကိုကျွန်တော်ပေါ့စီစစ်တဲ့အပိုင်းမှာပဲပြောရရင်တော့
တည်တံပေးခြင်းခံရတဲ့အမှုတွေနဲ့ပတ်သက်လို့အယူခံတင်ပြခဲ့ရင်တော့ဒါဟာအလိုအလျောက်လက်ခံပေးရတဲ့သဘောသဘာဝတွေရှိတဲ့အတွက်ဗဟိုတရားရုံးချုပ်ကိုအောက်အယူခံတရားရုံးကနေတင်ပေးရမှာဖြစ်တယ်လို့လည်းလေကျိုးအရေးနဲ့ပတ်သက်လို့အကျိုးဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကလည်းပြောပါတယ်
။တည်တံနဲ့အမှုမှာနော်ဒီအယူခံတင်တဲ့အယူခံလျှောက်လာဟာလုံထုံးလုံးလေးနဲ့ညီအောင်တင်နေဆိုရင်ออโตအက်ဒမစ်ခေါ်တယ်။အလိုနှိမ့်လက်ခံရတယ
်။အကင်းဖြစ်ပွားခဲ့တဲ့မြို့နယ်ဖြစ်တဲ့ကော်စမွေအယူခံတရားရုံးကိုအရင်တုန်းကတင်ပြတော့ကလည်းအယူခံကိုလက်ခံဖို့အတွက်နှစ်ဖက်တင်ပြချက်တွေကိုစီစစ်မှုတွေရှိခဲ့တယ်ကိုမင်းဦးကအခုလိုပြောပါတယ်
။အယူခံတင်တဲ့အချိန်မှာအချိန်တော့ကြာတယ်ဒီလိုမျိုးတပတ်လို့ပါအဲ့လိုမျိုးတော့ကြာတော့မဖြစ်ဘူး။အရင်ခေါက်တော့လေဒါပေမဲ့ကျွန်တော်တို့ရေလူတွေဘက်ကလည်းဒီအယူခံသူတို့တင်တယ်သူတို့ကလည်းသူတို့ဘက်ကလည်းတင်တာရှိတယ်။အဲ့ဒီဥစ္စာမှာအဲ့လိုပဲကြာနေတယ်လေ။ကြာနေဆိုတော့အဲ့ဒီအချက်လက်တွေဥမာဟိုဟာဖြစ်စဖို့လိုတဲ့ဟာတွေပေါ့တရားဝင်စီစစ်ပြီးဟာဒါလိုတွေသူတို့ကလည်းပြန်ပြီးတင်ပြရတယ်။အဲ့လိုမျိုးတော့ကြုံဘူးတယ်နော်။
မြန်မာရှေ့ပြောင်းလို့တမခံမှန်းကြီး4000လောက်လွတ်လွတ်ကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူသတ်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်တအုပ်ကိုတနှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်သေးတယ်ပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
မိုင်အေမာတင်ပေးပို့ခဲ့တာပါရှင် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းပုံထူနေမနေ့ဖက်အစီအစဉ်တွေကိုဒီမနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ30နဲ့40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာဆန်တော်ချိန်မနေ့6နိုင်ခွဲမှာထုတ်လွှင့်မဲ့ဒီဒုတိယပိုင်းနာယူဝဲအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ်အပြင်
ဒီစီဝတ်ကနေပြီးတော့ဒီကျွန်တော်သမဂ္ဂတဲ့ကျွန်တော်သမဂ္ဂဆောက်ဝင်ပေါ်ထွန်းလာသေးဘူးဆိုပြီးတော့ဘယ်ဆိုးမှမအခုမပြူခဲ့တဲ့အတိုင်းအတရာကိုဒီ
ဆောင်ဒါကတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းမှာအပြည့်စုံနားဆင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကောင်းထုတ်ချက်အစီအစဉ်ကိုနားဆင်ရပါမယ်ဦးကျော်စန်သာစူးစီးတင်ပြထားပါတယ်ရှင
်ပိုယူဟမ်မင်းကြီးရဲ့ခီးစဉ်တွင်ဘာသာရေးတင်မှမှုဖြစ်လာနိုင်သလားဆိုတဲ့ကောင်းစဉ် The New York Times မှာစောအောင်နဲ့ Mike Eve Story သတ်ထားတာဦးစွာတင်ပြလိုပါတယ်ပူဟမ်မင်းကြီးမြန်မာနိုင်ငံကိုနှွေးမှလာရောက်လည်ပတ်မယ်ဆိုရယ်ကောလာဟလာရဲ့ထွတ်ပေါ်နေခြင်းမြန်မာနိုင်ငံဘာသာရေးနိုင်ငံရေးခေါင်းဆောင်တချို့ကလူမျိုးရေးဘာသာရေးတင်းမာမှုရှိနေတဲ့မြန်မာပြည်အတွက်ဒီခီးစဉ်ဟာနိုင်ငံရဖို့အထောက်အကူဖြစ်စေလိမ့်မယ်လို့ဆိုနေကြပါတယ်ဒါပေမဲ့သဘောထားတင်းမာတဲ့အမျိုးသားရေးဝါဒီဗုဒ္ဓဘာသာဝင်တချို့ကတော့ပူဟမ်မင်းကြီးအနေနဲ့ရိုဟင်ဂျာတွေအတွက်ဘယ်မလိုက်ဖို့သတိပေးနေကြပါတယ်ရိုဟင်ဂျာတွေရဲ့ဒုက္ခကိုစိုးရိမ်မကင်းဖြစ်တယ်လို့ပြောကြခဲ့ပူတဲ့ပူဟမ်မင်းကြီးကိုဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့ဘာကြောင့်ဖိအားသလဲလို့လည်းတချို့ကမေးခွန်းထုတ်နေကြပါတယ်လန်ဒန်အခြေစိုက် CSW Christian Solidarity Worldwide အဖွဲ့က Benedict Rogers ကတော့ပူဟမင်းကြီးဟာကမ္ဘာဘာသာရေးခေါင်းဆောင်တယောက်အနေနဲ့ဗုဒ္ဓဘာသာအမျိုးသားရဲ့ဝါဒီတွေနဲ့ရောရိုဟင်ဂျာတွေအတွက်ပါနှစ်ဖက်စလုံးရဲ့ယုံကြည်ကိုးစားမှုကိုရရှိအောင်ပြောကြားလိုက်မယ်လို့ဆိုပါတယ်သို့တော်လည်းပဲမာဘာသာအဖွဲ့ကတော့အဖြစ်သဘောနဲ့တုံ့ပြန်လာပါလိမ့်မယ်။ဘယ်အတိုင်းထာတိပြင်းပြင်းထန်ထန်တုံ့ပြန်မယ်ဆိုတာတော့မသိနိုင်သေးဘူးလို့လည်းဆိုပါရစေ။ပြဿနာထူပြောတဲ့မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်အစိုးရကောင်းဆောင်ဖြစ်လာတော့တိုင်းရင်းသားတွေနဲ့ညီညာရေးရရှိဖို့ကိုထိတ်တန့်ဦးစားပေးခဲ့ပေမဲ့အခုခါနေဆက်ဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်နေသေးပါ။ရိုဟင်ဂျာတောင်းကျမှုအပေါ်ရက်စက်တဲ့တုံ့ပြန်မှုကိုထိထိရောက်ရောက်မဟန်တားနိုင်ဘူးဆိုပြီးတော့လည်းဒေါအောင်ဆန်းစုကြည်ဟာနိုင်ငံတကာမှာဝေဖန်ခံနေရပါတယ်။ကုလသမဂ္ဂကျွန့်ကျင်သူကတော့ဒါဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုဖြစ်နိုင်တယ်လို့ဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်မှာ2016အောက်တိုဘာလတုန်းကမွတ်စလင်စစ်သွေးကြွတွေကမြန်မာရဲ့အရာရှိကိုကိုစပ်ဖြတ်ခဲ့ပြီးတဲ့နောက်အဲ့ဒီနယ်စပ်ကခိုင်ပြည်နယ်မှာအကြမ်းဖက်နှိမ်နှင်းမှုတွေရှိလာခဲ့ပါတယ်။ပုံဟန်မင်းကြီးကတော့ရိုဟင်ဂျာတွေဟာမွတ်စလင်တွေဖြစ်တဲ့အတွက်နှိပ်စက်ခံနေရတယ်ဆိုပြီးမြန်မာအစိုးရကိုဝေဖန်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာဗက်တီကန်နဲ့စန်တမန်ဆက်ဆံရေးကိုထူထောင်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ဗလိုက်မှုရှိတဲ့ပုဂ္ဂိုလ်တူဖြစ်တဲ့ပုံဟံမီရဲ့ခီးစဉ်ဟာရခိုင်အရင်းနဲ့ပတ်သက်ပြီးသူ့ဘောနိုင်ငံတကာဝေဖန်မှုကိုရောပါစေလိမ့်မယ်လို့မြင်နိုင်ကြောင်းသုံးသပ်သူတို့ချို့ကဆိုကြပါတယ်။ဗုဒ္ဓဘာသာ၊မွတ်စလင်နဲ့ရိုမန်ကက်သလစ်ဘာသာပင်မဘာသာရေးခေါင်းဆောင်တွေကတော့ပုံဟံမီရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့အမျိုးသားပြန်လည်သစ်မြတ်ရေးအတွက်အထောက်ပံ့ဖြစ်စေမယ်လို့ယူဆနေကြပါတယ်။ Interfaith Relations လို့ခေါ်တဲ့ဘာသာပေါင်းစုံချစ်ကြည်ရေးကိုတူတက်ကောင်းမွန်စီပြီးရခိုင်ရေးအတွက်သူစီကအကြံကောင်းတွေရလာလိမ့်မယ်လို့မျှော်လင့်နေကြကြောင်းရေးသားထားပါတယ်ခင်ဗျာအုတ်ချိုရေးရန်တရားမှာလက်ပေးလက်ယူမှုနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ Forbes Magazine မှာ John Bree ရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်ဒေါန်ဆန်းစုကြည်ရဲ့အရသာအစိုးရကခြားဆက်ပျက်စီးမှုတိုက်ဖျက်ရေးဆိုတာဟာစာမန်ပြည်သူတွေအတွက်ရောပြည်ပရင်းနှီးမြှုပ်နှံမှုဆွဲဆောင်တဲ့နေရာမှာရောလိုအပ်တယ်လို့အလေးနဲ့ပြောကြားထားပါတယ်ဒီအတွက်လက်ညှိုချက်တွေကိုလည်းထုတ်ပြန်ထားသလိုအုတ်ချိုရေးပုံမထျောက်စီဖို့အတွက်အာဂတိစန့်ကျင်ရေးဥပဒေကိုလည်းပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့တိုးတက်မှုကတော့နှေးကွေးနေပါသေးတယ်။အာဂတိမှုတိုက်ဖျက်ရေးအဖွဲ့တစ်ခုဖြစ်တဲ့ Transparency International TI အဖွဲ့ရဲ့2019ခုမတ်လထုတ်အစီရင်ခံစာမှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အာဂတိလိုက်စားမှုဆိုင်ရာစင်ခေါ်ချက်တွေကိုဖော်ပြထားပါတယ်။ရဲတပ်ဖွဲ့မှတ်ပုံတင်ထုတ်ပြီးဌာနတရားရုံးဆေးရုံးဝန်ဆောင်မှုလုပ်ငန်းနဲ့နိုင်ငံပိုင်စာသင်ကျောင်းစာရဲ့ကဏ္ဍ၆ခုမှာလက်ပေးလိုက်မှုတွေရှိနေတယ်လို့ဖော်ပြထားပါတယ်။မေကွန်လီလာမှုမှာဖြေကြားသူ32ရာခိုင်နှုန်းကလက်ပေးခဲ့ရတယ်လို့ဆိုကြပါတယ်။ရဲဌာနနဲ့မှတ်ပုံတင်ထုတ်ပေးရေးဌာနတို့ဟာလက်ပေးလိုက်မှုအများဆုံးဌာနဖြစ်တယ်လို့ဆိုထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာအစ်တောင်အရှာမှာအစိုးဆုံးနိုင်ငံတော့မဟုတ်သေးပါဘူး။ဗီယက်နမ်ဟာမြန်မာထက်ပိုဆိုပြီး67ရာခိုင်နှုန်းအထိလက်ပေးလိုက်မှုရှိနေတယ်လို့ဖော်ပြထားကြောင်းရေးသားထားပါတယ်ခင်ဗျာ။
ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကောင်းတော့တင်ပြချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့မနက်ခင်းအင်္ဂလိပ်စာအလက်ရောက်ပါပြီဒေါ်လာတန်စီစဉ်တင်ဆက်ထားပါရရှင်
ne jin pya me idiom a thong ga ro
lend me your ear
phit ba de sa lung paung ga l e n d lend ga nga ra m e mi ga chin lo chin ma y o u r your tin i e a r ear ga na su ro စကရိုက်ခုရဲ့တိုက်ရိုက်အသေးပဲကတော့ရှင်းရင်နားကိုကျမကိုငှားပါပေါ့တကယ်တော့နားတစ်ဖက်ကိုဖြတ်ပြီးငှားတာမဟုတ်ဘဲ EDM ဆိုတဲ့သဘောပိုက်အသေးပဲကလူတူဦးဦးရင်ဖွင့်နားမချေနှက်ချက်တွေကိုပြောတာကိုအချိန်ပေးပြီးနားထောင်စီချင်တာကိုဆလိုတာဖြစ်ပါတယ်ဒီခါတည်းကလည်းရင်ထဲမှာခံစားရတာကိုကိုယ်ရင်ထဲမှာပဲမထားတော့ပဲဖွင့်ပြောလိုက်ရရင်တက်တာတယ်လို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူဦးကိုနားထောင်စီခြင်းနဲ့သဘောရှိပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary, please lend me your ear as I have to tell you about my problems. I need to ask your advice too.
Mary, ကိုပြောတာကိုတစ်ချက်လောက်နားထောင်ပြပါလား။ကိုရဲ့ပြဿနာတွေကိုပြောပြခြင်းလို့ပါ။အကြံဉာဏ်လေးပေးပါလို့တောင်းကြည့်ပါတယ်လို့အသေးပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Mary please lend me your ear as I have to tell you about my problems I need to ask your advice too
ကိုပြောပြချင်တာကိုနားထောင်ပေးပါရင်ဖွင့်တာကိုစိတ်ရှိရှိနဲ့နားထောင်ပေးပါဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
lend me your ear
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလှတန်းစီစဉ်တင်ဆက်တဲ့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကိုသားညို့ဦးစီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးစွားရတယ်ဒီကနေ့ကျွန်တော်ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတမကမြေနေရာဟောင်းတဲ့တမကအဆောင်အသစ်ကိစ္စဖြစ်ပါတယ်မြမလွတ်လပ်ရေးတမိုင်းဝင်ចောင်းသားတမကအဆောင်ပြန်လည်ဆောက်လုပ်ရေးဟာလူလူကနေပြီးတော့ရွေးချယ်တဲ့ energy အစိုးရလက်ထက်မှာပို့ပြီးတော့အတန်ကျဲလောင်လာပါတယ်ဖြစ်စည်းခံရတဲ့တက္ကသအဆောင်မြေနေရာမှာတမကအဆောင်ဆောက်ဖို့အတွက်ရန်ကုန်တိုင်းအစိုးရကကြိုးပမ်းခဲ့တဲ့အပေါ်မှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်လာပြီးတော့အခုတော့ဒီတမကမြေနေရာကိစ္စတမကမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီတမိုင်းဝင်တမကမြေနေရာဟောင်းနဲ့ပတ်သက်ပြီးတော့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့ကိုရန်အောင်ဖြစ်ပါတယ်ကိုရန်အောင်ဟာပြောရမယ်ဆိုရင်တော့88မျိုးဆက်တကူဖြစ်ပါတယ် NLD လူငယ်စပြီးတော့ဖွဲ့စည်းခဲ့တဲ့ထဲမှာပါဝင်ခဲ့တယ်လို့ပဲလက်ရှိအဖြစ်ရန်ကုန်တိုင်းလွှတ်တော်ရဲ့ဒီမင်္ဂလာတော်ညွှန်မြို့နယ်ကိုယ်စားလှယ်ဖြစ်ပါတယ်နောက်တစ်ခုကတော့ကုတင်ရေးပါကုတင်ရေးဟာ88မျိုးဆက်ចောင်းသားកងសောင်တူဖြစ်ပါတယ်បាកតាရဲ့កងសောင်တူគូលည်းဖြစ်ပါတယ်သူတို့နှစ်ဦးစလုံးលីလိုက်ပေါ်ကိုရောက်နေပါ ಬಿ ခင်ဗျာကျွန်တော်ရင်းလုံးကုយ៉ាងអងကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကုយ៉ាងអងចောက်ပါလားခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကုយ៉ាងអងကြီးចောက်ခုနကျွန်တော်စကားဆခင်းလို့ပါပဲကျွန်တော်ဒီတမကမြေနေရာဟောင်းကိစ္စမှာဒီရောင်းတိုင်းဆွေရကြီးကဆွေရနေပြီးတော့အဲ့နေရာမှာတမကဆောင်းဆောက်ဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်ဒီပေါ်မှာဝေဖန်မှုတွေကြီးကျယ်ပေါ်ထွက်ခဲ့ပြီးတော့အဲ့ဒါကယာယီရန်နာသွားပြီးတော့အခုတော့တိုင်ပင်မှုတွေဆွေးနွေးမှုတွေလုပ်နေပြီပေါ့နော်ဒီနေရာမှာကိုရောင်တို့ကတော့ဒီရောင်းတိုင်းဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်ပေါ့နော်ဒီကိုရောင်တို့ energy ဘက်ကကိုရောင်တို့လွှတ်တော်ဘက်ကနေပြီးတော့အခုစပြီးတော့ဒီကိစ္စဟိုဆွေးနွေးပွဲတွေဖြစ်အောင်ကြိုးပမ်းစပြီးတော့ကြိုးပမ်းခဲ့တာရှိတာကျွန်တော်ကြားရပါတယ်ခင်ဗျာကိုရောင်ရဲ့စိတ်ကူးလေးပေါ့ဘယ်လိုမျိုးပုံစံမျိုးနဲ့ဒါပြန်ဖြစ်လာလဲခင်ဗျာ
ဟုတ်ကဲ့ဒီလိုပြကျွန်တော်ကကျောင်းသမဂ္ဂကိုအရင်ရင်တုန်းကတော့ဗျာသမဂ္ဂကိုကြိုးချခဲ့တယ်နောက်ပိုင်းအစိုးရတွေဆက်ဆက်ကလည်းသမဂ္ဂဆိုတာနဲ့အဲလူရရှိခဲ့တယ်နောက်ဆုံးကြာသေးခင်မှာသမဂ္ဂအဲဒီရင်းမြစ်မှာဒီတစ်ပင်နေဆိုင်ခဲ့ပြီးသမဂ္ဂရဲ့ရုပ်ဆင်းကိုပြည့်ရင်းအောင်လို့အများကြီးကြံစီခဲ့တာရှိတယ်တိလားအခုစိုးဝတ်ကနေပြီးတော့ဒီကျွန်တော်သမဂ္ဂတဲ့ကျွန်တော်သမဂ္ဂဆောက်ဝင်ပေါ်ထွန်းလာစီဟုဆိုပြီးတော့ဘယ်စိုးဝတ်မှာမှအခုမပြုခဲ့တဲ့အတိုင်းအတာတရားကိုသူဆောင်ရွက်ခဲ့တယ်ပေါ့နော်အဲ့တော့အခုနောက်ဆုံးကျွန်တော်နဲ့ဆွေးနွေးချက်ရဒီတမကအဆောက်အဦကိုဒီကျောင်းသားရိုးစက်ပေါင်းများစွာနဲ့ဆွေးနွေးပြီးတဲ့အခါကျရင်တအားဆုံးအကောင့်ထက်ပေါ်စီစီနဲ့ဆန္ဒကရှိနေရှိနေတဲ့အခါကျတော့ဟိုကျွန်တော်တို့လည်းပြောပါတယ်ဆိုတော့ကျောင်းသားတွေလွတ်လပ်တဲ့သဘောဆန္ဒနဲ့အတူဒီကျောင်းသားတမကကြီးကိုပြန်လည်ပြီးဆောက်ဖို့ဆိုပြီးတော့အားကြောင့်ကျွန်တော်တို့ထက်ထက်ဝါစပြီးတော့လှုပ်ရှားနေတဲ့အခြေအနေရှိပါခင်ဗျာ
โอเคปฐมตะเจนนูก็รยังไดซุยาก็นี่ภิรจูบังเกราชื่อว่าเลยครับไอ้บ่มากูยังนูเลยจาอยู่มาบ่วิบันหมู่ฤทธิ์ผิดละเลยตมกมีเนียบ่มาตรุสอบผู้ตะจูบังเนี่ยกูก็อะไม่ผิดตอบ่เนาะอะร่อเลชิอาพี่กูยังฉี่แต่ที่อเมือดาติมุสีพွဲจอกก็ดันได้ปัดตะลุบลูตบอราชื่อว่าละครับ
โหตรุก็เลยจนเทนเลยครับโหเตียาวนไม่ทุบเปลี่ยนแม้ที่จนตมกโหที่เคสเสร็จผิดตั้งเลยจ้ะเลยที่จ้องหน้าฤทธิ์ตบอสันนะเนี่ยလွတ်လပ်တဲ့သဘောဆန္ဒနဲ့ဒီကျွန်တော်တို့ကဒီကျွန်တော်တို့ကဒီရှင်းလင်းဖွံ့ဖြိုးရေးနဲ့ဒီတက္ကသအကျောင်းဝင်ပေါ်ထွန်းရေးအတွက်သူတို့ဆန္ဒရှိပါတယ်ခင်ဗျာနောက်တစ်ခါဒီပြောင်းပြီးဆိုရကလည်းဒီအစောက်ဝင်ပြန်လည်ဆောက်ဖို့အတွက်ဒီငါးပြည်လျံပေါ့နော်ခွင့်ပြုကြပြီးလည်းဖြစ်ပါတယ်ဒါတနည်းအားဖြင့်တော့ကျော်ကူးရပါစေသူတို့တမကရဲ့ရည်တည်မှုနဲ့ဖြစ်ပြီးမှုကိုအတိမတ်ပြည့်တဲ့သဘောလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့လည်းတစ်ဖက်ကဝေဖန်ပြောဆိုမှုလည်းရှိပါတယ်။တို့တစ်ဖက်ကလည်းဒီတမကကြီးအစိုးရကြီးအများဆုံးပေါ်ထွန်းလာပြီးဘယ်နဲ့အားတိုက်ပြောရှင်တကြောက်ကလည်းဆန္ဒပြတဲ့လူလည်းရှိပါတယ်။ကျွန်တော်တို့သဘောကတော့ဒီအခုလက်ရှိဒီအမျိုးသားပြည်နယ်ဥပဒေမှာဒီတမကကြီးရဲ့ရည်တည်ခွင့်တွေကိုတို့တွေစက်သည်ရေးသားရလို့ကျွန်တော်သိရှိရပါတယ်။အဲ့တော့ဥပဒေပြီးတော့မှတမကစောက်မလားတမကစောက်ပြီးတော့မှဥပဒေလုံးလားဆိုတော့ကျွန်တော်သဘောကတော့ဒီကိစ္စနဲ့ရက်ကပြန်ယူသွားမယ့်အခြေအနေရှိပါတယ်။ဒါကြောင့်ဆိုဥပဒေပြီးတော့ကျွန်မအချိန်ကကျွန်တော်ထင်တာကပို့ပြီးတော့ကြာတတ်တဲ့သဘောကရှိပါတယ်။အဲ့တော့ဥပဒေပြီးတော့တမကအဆုံးစောက်မယ်ဆိုရင်ကြာမှာဖြစ်တယ်လို့တမကစောက်ဖို့ပြီးတော့မှဥပဒေပြီးမယ်ဆိုတော့ကြာတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်သဘောကတော့နှစ်ခုလုံးကြံရည်တက်လုံးအောင်လို့ကျွန်တော်ကတော့ယူဆပါတယ်ခင်ဗျာ
ကိုရအောင်လေလိုက်မပါခဏနေပြေးအောင်ခင်ဗျာကျွန်တော်ကုတင်ရေးကိုဖိတ်ခေါ်ချင်ပါတယ်ကုတင်ရေးကတော့ဘခုနာကျွန်တော်မိတ်ဆက်ထားလို့ပဲဘာသာခေါင်းဆောင်ဟောင်းတယောက်ဖြစ်ပါတယ်88မျိုးဆက်ကပါကုတင်အေးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ကုတင်ခုနာကတော့ကုရအောင်ဆွေးနွေးတော့လဲကြားပြီးပြီးတော့ကုတင်ရေးရဲ့သဘောထားလဲသိကြပါတယ်ခင်ဗျာအဲ့တော့ဒီတမကမြင်းနေဟောင်းကိစ္စနဲ့ပတ်သက်လို့တမကနဲ့ပတ်သက်လို့ပေါ့
ဟုတ်ကဲ့ဟိုကျွန်တော်တမကအဆောက်အဦးနဲ့ပတ်သက်လို့ရတော့ဗျာကျွန်တော်တို့ကပြန်ဆောက်ခြင်းနဲ့ဆိုတဲ့ဟိုသဘောထားကတော့ကြိုဆိုရမယ့်သဘောထားပါပဲကျွန်တော်တို့နှစ်လပိုင်း26ရက်နေ့မှာโอเคဆူနီဝဲဆူနီโอเคဆူနီဝဲဆိုတာဒါ1953ကနေ2019ကျောင်းသားတမကမျိုးဆက်အားလုံးပါဝင်တဲ့ဆူနီဝဲပေါ့အဲ့ဆူနီဝဲကနေကျွန်တော်တို့ကဘလို့ဖော်ပြထားလဲဆိုတော့ထုတ်ပြန်ချက်ထုတ်ပြန်ထားပါတယ်အဲ့မှာပြည်သူရွေးချယ်တင်မြှောက်တဲ့အစိုးရအဖွဲ့လက်ထက်မှာဒီဖြူဖြက်ခံတဲ့ကျောင်းသားတမကအဆောက်အဦးကိုပြန်ဆောက်ခြင်းနဲ့ဆိုတဲ့အားထုတ်မှုကစိတ်မြတ်ကောင်းမွန်တဲ့လုံဆောင်မှုတစ်ခေတ်ဖြစ်တစ်ခုဖြစ်အတိမတ်ပြုပါတယ်ဆိုကျွန်တော်တို့ဖော်ပြထားပါတယ်ဒါမှမဟုတ်ကျွန်တော်တို့ကဆောက်ချင်တယ်ဆိုတာကိုကျွန်တော်တို့ကြိုဆိုရမယ့်သဘောထားပါပဲဒါပေမဲ့ပြန်ဆောက်ချင်တဲ့သဘောထားကကျွန်တော်မြင်မှာတော့ဒါရူးရှင်းပံကန်တဲ့သဘောထားဖြစ်အကောင်းဆုံးပါပဲပြီးတော့ကျွန်တော်တို့ကဆောက်ဦးကိုပြန်ဆောက်ချင်တာကရူးရှင်းပံကန်တဲ့သဘောထားဖြစ်ကြောင်းကိုဖော်ပြနိုင်တဲ့အချက်၃ချက်ရှိတယ်လို့ကျွန်တော်တို့မြင်တယ်ဗျအဲ့ဒါကတော့နံပါတ်၁ကတော့ကျွန်တော်တို့ကဆောက်ဦးရဲ့တမိုင်းတံမိုးကိုဖော်ထုတ်ပြီးတော့အဲ့ဒီတမိုင်းတံမိုးကိုအတိမတ်ပြုကြောင်းဖော်ပြတဲ့အချက်တော့ပါရမယ်ကျောင်းသားသမဂ္ဂဆောက်ချင်တဲ့ဆိုရင်ပေါ့ပြီးတော့နံပါတ်၁ကတော့ကျောင်းသားသမဂ္ဂအဆောက်အဦးရဲ့အသက်ဝိညာဉ်ဖြစ်တဲ့ဗကသမများအဖွဲ့ချုပ်နဲ့ကျောင်းသားသမဂ္ဂတွေဟာဒီမိုကရေစီစံနှုန်းတွေနဲ့အညီလွတ်လပ်စွာရပ်တည်ခွင့်လှုပ်ရှားခွင့်ရှိရမယ်နော်ဒီနှစ်ချက်အပြင်ကျွန်တော်တို့ကိုယ်ရေးကြုံရတဲ့အတွေ့အကြုံကဒါနံပါတ်၃အချက်ကိုကျွန်တော်ထည့်ပြောရတာပါဒါပါလဲဆိုတော့ကျောင်းသားသမဂ္ဂအဆောက်အဦးတို့ဆောက်ချင်တဲ့ဆိုရင်အဲ့ဒီဆောက်လို့ရကိစ္စအဲ့ဒီကျောင်းသားသမဂ္ဂအဆောက်အဦးဆောက်လို့မဲ့ခေတ်ကာလအခြေအနေတရားမှာရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းအပေါ်မှာထိကိုက်အားပြော့စီမဲ့သဘောမျိုးတော့မဖြစ်စေရပါဘူး။ဒါပါကြောင့်ပြောလဲဆိုတော့ကျွန်တော်1988ဖြတ်သန်းခဲ့ရတဲ့အတွေ့အကြုံမှာရှင်လင်းလုံးဒီမိုကရေစီအရေးတော်ကြီးဖြစ်နေတဲ့ကာလမှာသမ္မတဒေါက်တာမောင်မောင်ကကျွန်တော်တို့အဲ့ဒီမှာဘက်ကသမ ्या အဖွဲ့ချုပ်ကျွန်တော်တို့တာဝန်ယူနေတဲ့အချိန်ပေါ့ဗျာ။ကျွန်တော်တို့ဘက်ကသမ ्या အဖွဲ့ချုပ်ကိုကမ်းလှမ်းမှုရှိလာတယ်။တော့ကျောင်းသားသမဂ္ဂအဆောက်အဦးကိစ္စနဲ့ပတ်သက်လို့အဲ့ဒါကြုံတွေ့ရတဲ့အဖြစ်အပျက်တစ်ခုပါ။အဲ့ဒီတော့ဒေါက်တာမောင်မောင်ရဲ့ကမ်းလှမ်းချက်ကိုကျွန်တော်တို့ငင်းခဲ့တယ်။အဲ့တော့ငင်းခဲ့တာအဲ့ဆိုတော့ကျွန်တော်ပြောတဲ့နံပါတ်3ချက်ရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းနဲ့အဓိကသက်ဆိုင်နေအဲ့ဒီရည်စည်းကြောင်းအတိုင်းကနေကျွန်တော်တို့ဖယ်ထုတ်မဲ့ကိစ္စဖြစ်နေလို့ငင်းခဲ့တယ်။ဒါကြောင့်လဲဒေါက်တာမောင်မောင်ကခြေကင်းလက်ကင်းသားတဲ့တနေ့မှာကျောင်းသားသမဂ္ဂအဆောက်အဦးကြီးကိုပြောပါပါကြီးအုံမြင့်ချကြရပါတော့လို့တိုင်းပြည်ကိုထုတ်ပြောခဲ့ရတာမျိုးဖြစ်သွားတာ။ဒါပေမဲ့ဒီနေ့အချိန်ဒီမှာတော့အားလုံးရဲ့သဘောထားအတန်တွေကိုပြန်နားထောင်ဖို့ဝိုင်းစဉ်းစားကြဖို့အမှတ်ကန်ဆုံးသဘောထားတစ်ခုကိုရှာဖွေနိုင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့။အဲ့ဒီမှာကျွန်တော်သတိထားမိလို့ဆွေးနွေးကြတယ်ပြောကြဆိုကြတယ်ဒီမှာယူဆ3မျိုးရှိတယ်လို့ကျွန်တော်သိထားပါတယ်ပထမတစ်ခုကတော့ တမကဆောင်ကိုဆောက်လုပ်ဖို့ကိစ္စပေါ့နော်တမကဆောင်ကိုဒီအမြင်ကြီးအောင်ပါပဲနောက်ဒုတိယချက်ကတမကဟောင်းဆောက်လုပ်လို့ပဲတမကနဲ့ပတ်သက်လို့တရှိမှုနဲ့ပတ်သက်လို့တရားဝင်လုပ်ပေးဖို့ဆိုတဲ့ဟာမျိုးပေါ့နောက်တတိယချက်ကတော့နည်းနည်းလေးသူတို့ကပြင်းထန်တယ်တမကဒီရဲ့တရှိမှုကိုအတိအမှတ်ပြုပြီးတော့မှပဲတမကဆောင်ဆောက်တင်နေပေါ့နော်အခုချိန်မဖြစ်သင့်ဘူးဆိုတဲ့အယူဆမျိုးရှိပါတယ်ကိုတင်ဤကောတူးချင်းဆန္ဒဘယ်လိုရှိပါလဲ
ကျွန်တော်တူးချင်းကတော့အဲ၃ချက်မှု၄ချက်ရှိတာဗ
ျဟုတ်ကဲ့
အဲတစ်ချက်အဲ့မှာကြံနေရလို့ကျွန်တော်မြင်တယ်အဲ့ဒါကတော့ဘာလဲဆိုတော့ကျောင်းသားဟိုကျောင်းသားတမကအစော်ဦးတခုဆောက်ပြီးတော့ကျောင်းသားတမကတွေနဲ့ဘက်ကဆံများအဖွဲ့ချုပ်နဲ့ဆုတ်ရှားခွင့်မရှိဘူးဆိုရင်အဲ့ဒီအစော်ဦးကြီးကအစော်ဦးတင်ကြီးပဲဖြစ်နေမှာပဲဟုတ်တယ်ဟုတ်လားဒီတော့ကျွန်တော်အမြင်ကတော့ကျွန်တော်နံပါတ်၄ချက်ကဘာဟာလဲဆိုတော့ကျွန်တော်တို့ကကျောင်းသားတမကတွေဘက်ကဆံများအဖွဲ့ချုပ်နဲ့ကျောင်းသားတမကတွေရဲ့ရက်တိဆုတ်ရှားခွင့်ဆိုတဲ့မူစုပ်ကန်ပြီးတော့ကျောင်းသားတမကအဆောက်အဦကိစ္စကိုစကားပြောသင့်တယ်ဆိုတာအချက်တစ်ချက်ပါတယ်ဆိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ကိုတင်ရောကကိုရန်အောင်ကိုလီလိုင်းပေါ်မှာခဏလေးနေပြီးပါကျွန်တော်အသက်ဖိုင်တစ်ခုဖွင့်ကြပါတယ်ကိုကတော့အဲ့ဒါကတော့ဒီဥလှရွှေပါဥလှရွှေဆိုတာကတော့နောက်ဆုံး1962ခုနှစ်တက္ကသဆောင်ဖြူခါတဲ့အချိန်မှာနောက်ဆုံးကြံ့ခဲ့တဲ့ခေါင်းဆောင်မျိုးဆက်ထဲကတူဦးဖြစ်ပါတယ်ဥလှရွှေရဲ့တန်ဖိုင်သူ့ရဲ့သဘောထားကိုနားဆင်ကြည့်အောင်ပါ
ကျွန်တော်ကဆောက်လို့နေပါတယ်တို့ပြောကြဆိုကြကြမှာဒီနေ့တွေကတောင်းဆိုကြတာနှစ်ခုပဲတောင်းတာမလို့လက်ဆောက်ဖို့ဒီကိုအရင်ပေးပါပေးပြီးပြီမှာကျောင်းသားမဆောက်ဆောက်ဖို့ကြောက်ပြောပါလို့ကလေးတွေတော်တာအဲ့လိုရှိတယ်အဲ့တော့ပုံကိုရပြောရင်လေဟာအစင်းလေအဲ့ဒီကလေးတွေတော်တာနဲ့အင်လိုက်ဖြစ်တယ်ဘာလို့ဖြစ်စီချင်းလဲဘာဖြစ်လို့ကိုယ်ဒီမှာတဏ္ဍာရလို့ထောက်ခွန်နေတဲ့ဓမ္မကြီးကျိုးလက်ထက်ရောက်လာပြီကွာဘာဖြစ်လို့အကန့်တက်တွေတားကြီးတွေပိတ်ဆို့တွေလုံနေမှာလဲ
ဒီမြေနီယာဟောင်းနဲ့ပတ်သက်လို့ရောတမကအဆောက်အုံကိုမြေနီယာဟောင်းမှာစောက်တင်လားမစောက်တင်လားမြေနီယာဟောင်းနဲ့ပတ်သက်လို့ရောအငဲ့သဘောရဘူးလို့ရှိတယ်ခင်ဗ
ျဒီညမှာဘုံသားကြီးနေတဲ့ကျောင်းသားတမကအဆောက်အုံဒီဇိုင်းအတိုင်းစောက်ဆောက်ပြီးတော့အဲ့ဒါမြန်မာနိုင်ငံကျောင်းသားလှူရှားမှုသမိုင်းကြားတဲ့ပြင်နေတာအဲ့ဒီတက်ကူကျောင်းသားတမကကိုကြီးတွေမှာဘယ်နာမှာပဲအဆောက်အုံကြီးကြီးစောက်စောက်အကျယ်ကြီးပါဟာလားကျောင်းသားတမကအဆောက်အုံစောက်ဖို့နေရဟာလားကျောင်းသားတမကဆိုငါတို့ဘောရီငါတို့လက်စီအဲ့ဒါငါတို့ရဲ့ချစ်တီမုန်းနေကွာတန်းကျိုးကအဲ့ဒါသူကစဉ်းစားလိုက်တာဒါကပါမယ်နဲ့ခေတ်စခုလောက်ပြင်နေမယ်ဒီလိုသဘောထားတာမြန်မာနိုင်ငံကျောင်းသားလျှောက်ချမှုသမိုင်းကျတဲ့ပြင်နဲ့တိုက်တဲ့အမှတ်တမ်းနဲ့လို့ပါအမှတ်သားလေးနဲ့ရှိနေချင်
းဟုတ်ကဲ့ဒါကတော့ဥလှရွှေရဲ့သဘောထားသူ့ရဲ့မြင်ပါကိုရအောင်ခုနကဥလှရွှေသဘောထားကြားမိမယ်ထင်ပါတယ်သူကတော့မြင်းနီယာဆောက်အုံးမှာသမိုင်းဝင်ဆိုတဲ့ဟာမျိုးဖြစ်တင်ပါဆိုတော့သူ့ယူဆပါကိုရအောင်သဘောထားဘယ်လိုရှိပါလဲခင်ဗျာသူ့ပေါ်သူ့သဘောထားပေါ်မှာ
မမတိတ်ပြီးထူးကြရကိုရအောင်ကမရှိပါဘူးမရှိပါဘူးဟိုဒါလည်းလက်ခံနိုင်ကြတစ်ချက်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒါကဟိုခုနအယူဆအဲ့ဒီဆောင်မစီပိုင်းမှာတခုတချို့တလေကတော့အဲ့ဒီရင်းမြေမှာမစောက်ကြည့်ဘူးတချို့တလေကတော့ရင်းမြေကဒီတိုင်းထားပဲထားပြီးတော့မကျွန်တော်တမကစောက်ကိုအဲ့ဒီဝင်းထဲမှာကြည့်စီတော့ချားတင်နေတော့ဖြစ်စီဆိုတော့ဟိုဒီအတွက်ကိုကျွန်တော်ကဖြူထူးငင်းပွားစေမလိုဘူးလို့ထင်တယ်လေဟိုအရှင်းပြပါတယ
်ဟုတ်ကဲ့
အရှင်းပြပါတယ်အခုကဟိုကျွန်တော်တို့ဘယ်လိုရှေ့ဆက်ပြီးတော့ဟိုပူပေါင်းဆောင်ရွက်ကြအောင်လေပေါ့နောက်တစ်ချက်ကရေးကြီးတာကအခုကျွန်တော်တို့စပြီးဆွေးနွေးတယ်ပေါ့နော်အခုကစပြီးစာလောက်ခါကြပေါ့အဲ့တော့အခုမကြခင်မှာပဲဒီလေယာအနှံ့ပြားကကျွန်တော်ရဲ့နောင်တော်ညီတော်တွေအကုန်လုံးကိုဖိတ်မယ်ရဖိတ်လို့တော့ဖိတ်စာရစီစဉ်နာပြီပေါ့နော်အဲ့ဒီကနေတို့ရဲ့သဘောထားတွေကျွန်တော်ယူမယ်အကောင်းဆုံးဖြစ်အောင်ကျွန်တော်ဆောင်ရွက်ကြမယ်လို့လည်းကျွန်တော်ဆုံးဖြတ်ထားပါတယ်ခင်ဗျာ
ကျွန်တော်အခု threshing တူလေလိုင်းပေါ်မှာရှိပါတယ်သူကပါဝင်ဆွေးနွေးမြများလို့လို့ပါတယ်ဥတင်ဝင်းသိန်းကြားပါလားခင်ဗျာဥတင်ဝင်းသိန်းဆွေးနွေးလို့ရပါတယ်ကုတင်ရေးရှိပါတယ်ဥရအောင်ရှိပါတယ
်ဟုတ်ကဲ့ခင်ဗျာဟိုကျောင်းနဲ့ဆိုပြောကြတာနဲ့ကိုဟုတ်လားကိုတည်းပြောကြတာအားလုံးကဒါသိရထားပြကြကြပါတယ်နောက်တစ်ခုကကျွန်တော်တို့ကဒီဟုတ်လားကျောင်းသားတပ်မကအဆောင်ရှိတာကနိုင်ငံတော်မှာကျွန်တော်လွတ်လပ်ရေးတော်ကယူခဲ့တဲ့ခေါင်းဆောင်ကြီးတွေတက်ခဲ့နေရဆိုတော့ဒါသမိုင်းဝင်ဆောင်ဆိုဒီဒီပုံကြီးရရှိရသွားတဲ့ချက်မှာဒီသိစားဟာဟုတ်လားအကောင်းတဲ့ပက္ခကျွန်တော်တို့မြင်ရမှာဒါလို့လေယာဉ်ရောကျွန်တော်တို့ကဟိုစက်မချက်ဆိုတာတော့မထားတတ်ပါဘူးဒါဆိုတော့အရေးကြီးတာဒီသမိုင်းအဆောင်ကိုအစိုးရဆောက်ခွင့်ပေးလို့ဟုတ်လားကျောင်းသားတမကအပေါ်ဝင်နေတဲ့60-40ပြည်နဲ့ဒီရက်တည်းကနေဖွဲ့စည်းပြီးတော့မှဒါကိုပြန်ပြီးတော့မှဟိုကျွန်တော်တို့အကောင့်တွေခေါ်ရစရာဟာဟုတ်လားဖြစ်ဖြစ်ပါတယ်သမိုင်းကျော်လည်းမှတ်တမ်းအနေနဲ့ရှိနေပါတယ်ဒီမှာလည်းဒီမှာပဲဖြစ်နေကြပါလိမ့်မယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ဆိုတော့ဆွေးနွေးသူ့ရဲ့အမြင်ကိုပေးပို့ထားတာဦးကျော်သူ့ရဲ့တန်ဖန်ရှိပါတယ်မဆမှုရင်တစ်ချက်ဖွင့်ပြီးပ
ါသမိုင်းဝင်အဆောက်အဦမှန်သမျှအစ်စ်ပြန်မဆောက်ဖက်လက်ရှိအတိုင်းထိမ့်သိမ်းဆောက်ရှောက်ထားတဲ့နာသဘာဝကြပါမိမယ်ကျောင်းသားတမကလို့သမိုင်းကိုဖျောက်ဖျက်ပစ်ဖို့ဖြည့်ဆည်းခံရတဲ့အဆောက်အဦကိုတော့လက်ရှိနေရာမှာပဲပြန်လည်တိစောက်တင်ပါတယ်ခေတ်ဆက်ဆက်အကြောင်းကြောင်းပျက်စီးသွားတဲ့အဆောက်အဦနေရာတွေမှာမူလထက်ပိုကောင်းတဲ့အဆောက်အဦတွေကိုပြန်လည်တိစောက်ကြစမြဲပါလဲကျသွားတဲ့နေရာမှာပြန်လည်ကုန်ထနိုင်ခြင်းလောက်ဂုဏ်သိက္ခာတက်เสียအကြောင်းမရှိပါဘူးခုလဲကျောင်းသားတပကအဆောက်အဦကြီးကိုမူလနေရာမှာတိစောက်ပြနိုင်ခြင်းနဲ့ကျောင်းသားတွေရဲ့ခုံကိုပြန်လည်မြင့်တင်ပေးရမှာပါဘာသာရေးဆိုင်ရာအဆောက်အဦတွေကိုတော့အများဝိုင်းဝန်းတိစောက်ခဲ့နိုင်ကြသေးရင်မ Memanangan tu jumpa lumia pu kesaya jima. Dika kanga pawing kere. Jauh nari bumi neta sauji ku. Nau tazim yese piala kote nai on cici kana zwane. Alu wainwon ti sau piade mare. Tama da usang bi piala ti sau kuen yake turi pu tawing jima wa. Piala ti sau biro tamai wen yaga ni cipu biro. Naga matu pola me jauh nari pu. Jauh nari tamai madani ku sele yitu dua jah mawa. သူတို့ရဲ့ပြောကကြောင့်ချတင်နေရာကိုပြောင်းရှိသွားခဲ့ရရင်မြို့ပြင်ထုတ်ခံရတဲ့တက္ကသိုလ်ကောလိပ်ရဲ့အဖြစ်မျိုးကိုဆက်ရောက်သွားသလိုပဲခံစားကြရပါလိမ့်မယ်။ပြန်လဲဆောက်လို့တဲ့ကျောင်းသားသမဂ္ဂရဲ့အထက်ထက်မှာတော့ကျောင်းသားသမဂ္ဂအစအဦးခေါင်းရဲ့ခန်းနာလာတဲ့ပုံစံငယ်နဲ့ပြာကန်တစ်ခုကိုထည့်သွင်းပေးတယ်မှာတယ်။ဖြစ်စည်းခံရတဲ့နေရာကိုနောင်လာနောက်သားတွေအတွက်ညှို့တီးတွေနဲ့
်သရရှင်ကတော့သူ Facebook ကနေပြီးတော့ကျွန်တော်တို့ဒီကသူ့ရဲ့အမည်ပေးပို့ထားပါတယ်သူရေးထားတာကတော့တမကတမန်ရဲ့ပုံရိပ်မပြတ်အောင်စဉ်းစားကြပါတဲ့နိုင်ငံနဲ့ဆိုင်တဲ့ကိစ္စဖြစ်ပါတယ်ခန်းစားချက်ကိုရှည်တမ်းမတင်မိဖို့လိုပါတယ်တဲ့နောက်ဥုံတင့်ဆိုတဲ့သရရှင်ပြောတာကတော့နေရာတစ်ကပို့ပြီးတော့တင့်တော်မယ်ထင်ပါတယ်တမိုင်းဝင်မြေနေရာကနောင်လာနောင်သားတွေပြတ်တနိုင်ဖို့စနစ်တကျစီမံတင့်ပါတယ်တဲ့အမြင်တွေကတော့အမျိုးမျိုးပါပဲဒီတမကဆောင်ကိစ္စနဲ့ပတ်သက်လို့အရင်တုန်းကပုံစံငယ်ထုတ်ထားတဲ့အဆောင်ဆောက်ဖို့အတွက်ကြိုးစားမှုတွေရှိတယ်အဲ့ဒါကရောအခြေအနေဘယ်လိုရှိလဲရပ်သွားပြီလားဒါမှမဟုတ်ဆွေးနွေးဖို့ရှိလား
အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးပြီးပါတယ်ဆွေးနွေးပြီးတယ်ဆိုတော့တကယ်တကယ်ဒါကဒီတဲ့ကောင်းတဲ့အဆောက်အုံမျိုးကြောင်းနိုင်တဲ့တိုင်မှာရှိရဆိုလို့ရှိရင်လေသူတို့တော့လက်ခံတယ်လို့အစိုးရပြောပါတယ်ခင်ဗျာပြီးတော့ဟိုတခါတလေကြတော့ကျွန်တော်အချင်းချင်းစကားမပြောပြတဲ့အခါကျတော့ဟိုကျွန်တော်ကလည်းကြုံတွေ့ခဲ့ဘူးရေပေါ့နော်ဟိုဘယ်လိုလဲပါလဲပေါ့ဗျာဒီကရန်တချို့အချက်လက်တွေရှိတာပြီးသားဖြစ်တယ်အဲ့တော့ဘယ်လိုလဲဖြစ်ဖြစ်ကျွန်တော်တို့ဟိုဒီပုံမှာဟိုသဘောကွဲလွန်မှုအနည်းငယ်ရှိကောင်းရှိနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့အားလုံးကုနာလို့ပေါ့ဗျာဟိုတယောက်နဲ့တယောက်ပတ်စင်းတဲ့ဒီပုံကိုကြီးကရှင်းနေမှာသူတို့တွေစိတ်ထဲမှာဆွေးနွေးမကင်းဖြစ်နေရတာကဘာလဲလဲကျွန်တော်မေးမယ်ပြီးတော့ကျွန်တော်တိတဲ့လောက်ကိုကျွန်တော်စိတ်ရှိလိမ့်မယ်ရှင်းပြမယ်နောက်တစ်ခါအစိုးရကလိုအပ်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကအစိုးရဆောင်ရွက်ဆက်မှဖြစ်ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ကဝန်ဆောင်ရွက်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ဆောင်ရွက်မှဖြစ်တယ်လို့ကျောင်းသားတွေဘက်ကလည်းကိုယ့်ရဲ့အခွင့်အရေးကိုကိုယ်တစ်ခုတော့ရှိရပါဘူးဝန်ထမ်းတိုင်းနဲ့ရဖို့ဆိုတာကအခုလက်ရှိနိုင်ငံရေးခင်းကျင်းကိုလည်းကျွန်တော်ပေးထားလို့မရဘူးဗျဆိုတော့အခုမှဒီဘက်သမဂ္ဂဆိုတဲ့ဒီလိုသမဂ္ဂနဲ့လုပ်ငန်းစဉ်နဲ့ပတ်သက်တာကိုကျွန်တော်ကကိုကျေကျေလေးနဲ့လေးဆောင်ရွက်ခွင့်ရတာ။အဲ့တော့တကယ်လို့ကြတော့ဟိုကျွန်တော်လည်းသဘောပေါက်ပါတယ်။ဟိုရုပ်ချင်းမဖြစ်တဲ့အခါကျတော့စိတ်ထဲမှာလေမတက်မတာဖြစ်မှုတွေကိုကျွန်တော်ရှော့ကြည့်နေတယ
်။
အခုလက်ရှိနိုင်ငံရေးခင်းကြီးကိုလည်းမျက်စိမပြတ်ဘဲနဲ့ကျွန်တော်စိတ်ရှိလက်ရှိနဲ့ကျွန်တော်တမကဒီဖွံ့ဖြိုးတိုးတက်ရေးနဲ့ရရှိရည်ရည်အတွက်ကိုအားလုံးပူပေါင်းဆောင်ရွက်ကြဖို့လိုလို့တော့ကျွန်တော်မြင်ပါတယ်ခင်
ဗျာ။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်လီလိုက်အစီအစဉ်ချင်းဆစ်သွားလို့ပါ။ပေါင်းဆင်းနေပေးတဲ့ဥယျာအောင်ဥတင်နဲ့တော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒိုင်လီလိုက်အစီအစဉ်ဒီမှာပဲကျန်နာခွင့်ပြီးပါ။
အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေပြီးတော့ဒီဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောရရှိမြတ်ခင်ဗျာအမေရိကန် BNN နှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနေပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis နဲ့ BNN ကာကွယ်ရေးဝန်ကြီးတို့မကြသေးမီကတွေ့ဆုံကြရမှာနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးတောင်တရုတ်ပင်လယ်ပြင်တွင်လွတ်လပ်စွာရေကြောင်းသွားလာရေးအပအဝင်ဒေသလုံခြုံရေးတို့ကိုအရှိန်မြှင့်ဖို့ဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံရေတပ်ပူးပေါင်းဆောင်ရွက်မှုကိုတိုးချဲ့တဲ့အနေနဲ့မကြသေးခင်ကအမေရိကန်လေရင်တင်သင်းမော်ဒဇင် BNN နိုင်ငံကိုပထမဆုံးအကြိမ်ဖြစ်သွားရောက်လည်ပတ်ဖို့ခေါင်းဆောင်အုပ်သဘောတူခဲ့ကြတာဟာထူးခြားတဲ့အချက်ဖြစ်ပါတယ်။ဒါဟာ BNN စစ်ပွဲပြီးချိန်1985ခုနှစ်ကစပြီးပထမဆုံးအကြိမ်တွားရောက်မဲ့အစီအစဉ်လည်းဖြစ်ပါတယ်။ဒီလေရင်တင်သင်းမောတွားရောက်မဲ့ကိစ္စနဲ့ပတ်သက်ပြီးပြီးခဲ့တဲ့မေလက BNN ဝန်ကြီးချုပ်ငွေရင်ကျွမ်ဖတ်အင်ဂျီရောကိုလာရောက်စဉ်သမ္မတဒေါ်နယ်ထရမ့်နဲ့ဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ American BNN ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုမှာအာရှပစိဖိတ်နဲ့ကမ္ဘာလုံခြုံရေးအတွက်ပိုအရေးကြီးလာတယ်လို့ American ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်တစ်စောင်မှာဖော်ပြထားပါတယ်။BNN လေကြောင်းထိန်းသိမ်းရေးစွမ်းအင်မြင့်တင်ရေးအတွက်ကမ်းဆောင်သင်္ဘောတစ်စင်းကိုမကြသေးခင်ကမှအမေရိကန်ကလွှဲပြောင်းပေးအပ်ခဲ့တယ်လို့ဆိုပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့ရန်ဆောင်တဲ့အပြုမှုပြောဆိုတွေကြောင့်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ပိုမိုလိုအပ်လာနေပါတယ်။ဒီဒေသတွင်းမှာတရုတ် BNN နဲ့ကြံအရှိတောင်အာရှနိုင်ငံတွေမှာပင်လယ်ကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိနေသလို ngaphan lo ngan yin nan ne dabawa dangwe tai di ba win tyan sara a yin myit di ne patat lu yo ye chang twa la mu ne patat lu ba a nyin pwa mu di shi ni da ba taung tyauk pin le pyin twin pan san mu a nyin pwa mu ne patat bi american pi taung su a ni ne yat di che da song dia ma shi bin me lut lan swa ye chang twa la mu ne pin le ye pyin go tyan win a thong pyu nai mu a paw win နိုင်ငံကဥပဒေကိုလေးစားလိုက်နာရေးမှာတော့အမေရိကန်ပြည်ထောင်စုကစိတ်ဝင်စားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကနိုင်ငံကဥပဒေကိုချိုးဖောက်မှုတွေရှိလာနိုင်တဲ့ကိစ္စကိုလည်းအထူးစိုးရိမ်နေပါတယ်တောင်တရုတ်ပင်လယ်ပြင်အပအဝင်အာရှပစိဖိတ်ဒေသတွင်းအမေရိကန်တပ်ဖွဲ့တွေဟာနေ့စဉ်ပုံမှန်လှုပ်ရှားလျက်ရှိပါတယ်ဒီသွားလာလှုပ်ရှားမှုတွေအလုံးဟာနိုင်ငံကဥပဒေနဲ့အညီလှုပ်ဆောင်တာဖြစ်ပြီးအမေရိကန်ပြည်ထောင်စုဟာနိုင်ငံကဥပဒေကခွင့်ပြုသမျှပြန်တမ်းမှုခုံမောင်းမှုနဲ့အခြားလှုပ်ဆောင်ပွဲရာတွေကိုလှုပ်သွားမယ်ဆိုတာပြသနေပါတယ်။ American BNN နှစ်နိုင်ငံဆက်ဆံရေးဟာတောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာရေကြောင်းသွားလာမှုအပါအဝင်နှစ်နိုင်ငံဘုံလုံးညုံရေးအတွက်ဆက်လက်တီးရှိသွားမှာဖြစ်ပါတယ်။ BNN နိုင်ငံနဲ့အာရှပစိဖိတ်ဒေသတွင်ကြီးမြင့်လာတဲ့ခေါင်းဆောင်မှုကိုကြိုဆိုကြောင်းဝန်ကြီးမက်ဒစ်ကပြောဆိုပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါရယ်။ VOA မြန်မာဘိုင်းဗုဒ္ဓနဲ့မနေ့ပဲရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်။ဒီဗုဒ္ဓနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6:00ခွဲနဲ့9:00အထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်ရှင်။ဂူရာတရင်အချင်းချုပ်ကိုမဆုမြတ်မှုတင်ညာပေးပါမယ်ရှင
်။အာဖဂန်နစ္စတန်ကိုနောက်ထပ်တပ်သားဘလောက်ဆေးလွတ်မယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်လုံခြုံရေးအတွက်အမေရိကန်ကဆက်ပြီးဆေးရေးထောက်ပံ့သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကြေညာခဲ့ပြီးတဲ့နောက်မှာဝန်ကြီး Mattis ကအင်္ဂါနေ့မှာအခုလိုပြောလိုက်တာပါ။ကြီးရည်လေးပူးတွဲဆေးဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford နဲ့တိုင်ပင်ဆွေးနွေးနေပြီးတော့ဗိုလ်ချုပ်ကြီး Dunford ရဲ့အစီအစဉ်အပေါ်မှာအခြေခံလို့ဆုံးဖြတ်မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါရယ်။မြောက်ကိုရီးယားအစိုးရလုပ်နေတဲ့နျူကလ িয়ার နဲ့မဆောက်သုံးလက်နက်အစီအစဉ်တွေအတွက်ဝင်ငွေရအောင်လို့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတယ်လို့ဆိုရဲတရုတ်နဲ့ရုရှားလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုအမေရိကန်အစိုးရကအင်္ဂါနေ့ကအရေးယူတန်းခတ်လိုက်ပါရယ်။ကုမ္ပဏီ10ခုနဲ့လူပုဂ္ဂိုလ်6ယောက်တို့ဟာမြောက်ကိုရီးယားအစိုးရဝင်ငွေရအောင်လုပ်ပေးနေတယ်လို့အမေရိကန်ဗန်နာရီဌာနကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားစွမ်းအင်ကဏ္ဍမှာအတူတွဲလုပ်နေလို့အစောပိုင်းကအရေးယူတန်းခတ်ခံထားရတဲ့ကုမ္ပဏီတွေကိုအခုအရေးယူလိုက်တဲ့ကုမ္ပဏီတွေနဲ့ကုမ္ပဏီအကြီးအကဲတွေကဆက်ပြီးတော့စီးပွားရေးလုပ်နေတာဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်အရေးယူပိတ်ဆို့ထားမှုတွေရှောင်တိမ်ပြီးတော့စီးပွားရေးလုပ်နိုင်အောင်ကူညီပေးခဲ့တဲ့ကုမ္ပဏီတွေကိုလည်းအမေရိကန်တရားရေးဌာနကဒေါ်လာ70သန်းရောကြီးပေးဖို့တရားစွဲလိုက်ပါတယ်။မလကရေလက်ကြားနားမှာတင်းနာနေတော့ကအမေရိကန်ရေတပ်တင်မောတိုက်မိမှုအတွင်းမှာတေဆုံးသွားတဲ့ရေတပ်သားတွေအတွက်ဝန်ထဲကြောင့်အင်ပီရိုကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကြာဆုံးသွားတဲ့ရေတပ်သားတွေရဲ့မိသားစုဝင်တွေနဲ့မိတ်ဆွေတွေအတွက်ဆုတောင်းမေတ္တာပို့တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ပျောက်ဆုံးနေတဲ့ဒီအမေရိကန်ရေတပ်သားတွေကိုကူညီရှာဖွေပေးနေတဲ့မလေးရှားကယိုရန်ဆောင်တပ်ဖွဲ့မလေးရှားရေတပ်နဲ့စင်ကာပူရေတပ်တို့ကိုလည်းကျေးဇူးတင်ကြောင်းအင်ပီရိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရေနံနင်းသင်္ဘောနဲ့တိုက်မိခဲ့တဲ့ USS John S. McGain စစ်သင်္ဘောကြီးရဲ့ရေဝင်နေတဲ့အခန်းထဲမှာအလောင်းတွေကိုရေငုပ်ရှာဖွေနေသူတွေတွေ့ရှိခဲ့တယ်လို့ American ရေတပ် Pacific ဒေသရေတပ်မဟာကရေတပ်ဗိုလ်ချုပ်ကြီး Scott Sif ကတနင်္လာနေ့ကပြောကြားခဲ့ပါတယ်။နေပြည်တော်မှာရောက်နေတဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌ Mr. Kofi Annan ဟာအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်အမတ်တွေနဲ့ဒီကနေ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းတွေကြားမှာငြိမ်းချမ်းစွာနေထိုင်နိုင်ပြီးတော့ဖွံ့ဖြိုးတိုးတက်စေရအတွက်အကြံပြုချက်အစီရင်ခံစာထုတ်ပြန်ဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းလည်းဖြစ်တဲ့ Mr. Kofi Annan မြန်မာနိုင်ငံမှာရောက်နေတာဖြစ်ပါတယ်ရှင်
။သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်တင်ညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမိုင်းအင်ဂျင်နီယာဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင်။ VOA American Than မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.